Welcome to the Voice of America in Burmese.
ngara mane khema khnya yo yi me kan tan nyama bai si sin ye 2020 pi ni julai la 24 ye taw chan ni mane khin si sin ni go myo daw washington dc ga ni sa tin thau lwin pe ni ba bi dynamometer 30 40 48 do ga ni phan yu na sin nai ja ba le khnya covid-19 အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်လေးကိုပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။အခုအရင်ဆုံးထိတ်တန့်ရောက်တဲ့နေ့ကိုကျွန်တော်ဇော်ဝင်လိုက်ကအတင်ပြပေးသွားပါမယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဟာ UNDP ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ်နဲ့အမေရိကန်နိုင်ငံ Washington DC မြို့အခြေစိုက် Georgetown တက္ကသိုလ်တို့နဲ့ပူးပေါင်းပြီးနိုင်ငံအသီးသီးက COVID ကပ်ရောဂါအပါအဝင်ကျန်းမာရေးပြဿနာတွေကိုစနစ်တကျဥပဒေပြဋ္ဌာန်းဆောင်ရွက်ခဲ့တဲ့ database အချက်အလက်စုဆောင်းထားတဲ့ဌာနCovid Law Lab ကိုစတင်တည်ထောင်လိုက်ပါတယ်။အဲ့ဒီ database ထဲမှာတိုင်းပြည်အသီးသီးကကာယရောဂါဆိုင်ရာအရေးပေါ်အခြေအနေကြေညာခဲ့တာတွေ quarantine ဆိုင်ရာပြဋ္ဌာန်းချက်တွေရောဂါအခြေအနေစောင့်ကြည့်တာနှာခေါင်းဆီးတက်ဖို့နဲ့တဦးနဲ့တဦးခက်ခွာခွာနေကြဖို့ညွှန်ကြားချက်ထုတ်ပြန်ခဲ့တာတွေကုသရေးအတွက်ဆေးဝါးရရှိမှုအခြေအနေနဲ့ကာကွယ်ဆေးတို့အပါအဝင် COVID အရေးကိစ္စတွေကင်တွယ်ဆောင်ရွက်ဖို့ပြဋ္ဌာန်းခဲ့တဲ့ဥပဒေတွေကိုစုဆောင်းထားမဲ့နေရာဖြစ်ကြောင်းကြာသပတေးနေ့ကCovid-19 ဆိုင်ရာသတင်းသာရှင်းလင်းပွဲအတွင်း WHO အကြီးအကဲ Tedros Adhanom Ghebreyesus ကပြောပါတယ်။ဒါ့အပြင် COVID Law Lab မှာ COVID-19 နဲ့ဆိုင်တဲ့ဥပဒေပြဋ္ဌာန်းချက်တွေနဲ့အဲ့ဒီပြဋ္ဌာန်းချက်တွေကလူမှုကျန်းမာရေးဆိုင်ရာဥပဒေတွေအပေါ်ဘယ်လိုသက်ရောက်မှုရှိသလဲဆိုတဲ့အချက်တွေပါစုဆောင်းထားမှာဖြစ်ကြောင်းလည်း WHO အကြီးအကဲကပြောပါတယ်။ Database ဟာတန်းပြည်အသီးသီးကကာယရောဂါဆိုင်ရာဥပဒေချမှတ်ပြဋ္ဌာန်းမှုပြင်ဆင်ကြတဲ့အခါမှန်ကန်တဲ့လက်ညှိုးမှုတွေကိုပေးနိုင်မှာဖြစ်တယ်လို့ဆိုပါတယ်။ကာယောဂါကိုတုံ့ပြန်ဆောင်ရွက်တဲ့နေရာမှာဒီဥပဒေတွေကအစိုးရတွေအတွက်အရေးပါတဲ့အချက်ဖြစ်တာကြောင့်ဒီဥပဒေတွေကိုအကောင်းဆုံးဖြစ်အောင်စီမံဆောင်ရွက်ဖို့ကအရေးပါကြောင်းလဲ WHO အကြီးအကဲကပြောပါတယ်။ကာယောဂါဆိုင်ရာအချက်အလက်တွေနဲ့တိုင်းပြည်တွေထပ်တိုးလာတာနဲ့အမျှဒီ database ဟာလည်းကြီးထွားလာမှာဖြစ်တယ်လို့ဆိုပါတယ်။ WHO အကြီးအကဲ Tedros Adhanom Ghebreyesus ကိုတူတူကဝယ်လိုက်ပြီလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေးယိုရဲ့ပြောကြားချက်ကို WHO အကြီးအကဲကဖော်ချလိုက်ပြီးကိုရိုနာဗိုင်းရပ်စ်ကိုနိုင်ငံရေးနဲ့မရောရှက်ဖို့သတိပေးပြောကြားလိုက်ပါတယ်။အခုသတင်းပတ်အစောပိုင်းကဗြိတိန်နိုင်ငံကိုရောက်နေတဲ့ဝန်ကြီးပွန်ပေးယိုကဗီရှာလွတ်တော်အမတ်တင်နဲ့ပို့ထူးနေကတကပိတ်တွေ့ဆုံဆွေးနွေးခဲ့ကြောင်း Times of London သတင်းစာမှာဖော်ပြပါတယ်။ Tedros ကိုတရုတ်အစိုးရကဝယ်လိုက်တဲ့ဆိုတဲ့ထောက်လှမ်းရေးသတင်းအချက်အလက်တွေရရှိထားကြောင်းနဲ့သူ့ကို WHO အကြီးအကဲဖြစ်2019ခုနှစ်မှာခန့်အပ်လိုက်ခြင်းဟာပြည်ချက်တည်းရဲ့ကြဆုံးငန်းကိုရောက်သွားစေကြောင်းလဲလွတ်တော်အမတ်တင်တဲ့တွေ့ဆုံမှုတွင်ဝန်ကြီးပွန်ပေယိုကပြောကြားခဲ့တယ်လို့သတင်းမှာဖော်ပြထားပါတယ်။ဒီလိုပြောဆိုမှုတွေအပေါ်ကြာသပတေးနေ့ကပြုလုပ်တဲ့ COVID-19 သတင်းစာရှင်းလင်းပွဲအတွင်း WHO အကြီးအကဲကအခုလိုတုံ့ပြန်လိုက်ပါတယ
်။ And the comments are untrue and unacceptable and without any foundation for that matter.
အဲ့လိုပြောဆိုမှုဟာမမှန်ကန်တဲ့အပြင်လက်ခံနိုင်စရာမရှိကြောင်းဒါဟာအခြေအမြစ်မရှိတဲ့ပြောဆိုမှုသာဖြစ်ကြောင်းခုချိန်မှာရင်ဆိုင်နေရတဲ့အကြီးအမားဆုံးချိန်ချမှုဟာကာယောဂါကိုနိုင်ငံရေးနဲ့ရောရှက်တဲ့ကိစ္စဖြစ်ကြောင်းတက်ဒရိုဂေဘရီယေဆုစ်ကတုံ့ပြန်ခဲ့တာပါ WHO ရဲ့တခုတည်းသောအာရုံစိုက်လှုပ်ဆောင်မှုဟာလူအသက်ကယ်တင်မှုဖြစ်ကြောင်းနဲ့အဲ့လိုပြောဆိုမှုတွေကြောင့်လမ်းကြောင်းပြောင်းသွားမှာမဟုတ်ကြောင်းလည်း WHO အကြီးအကဲကပြောပါတယ်ကြာသပတေးနေ့အစောပိုင်းကဒိမတ်နိုင်ငံကိုရောက်နေတဲ့ဝန်ကြီးပွန်ပေယိုသတင်းတောက်တင်နဲ့တွေ့ဆုံစင်မှာတော့အဲ့ဒီကိစ္စအတွက်မေးခွန်းမထုတ်ခဲ့ကြပါဘူးခင်ဗျ။အမေရိကန်နိုင်ငံတက်ဆက်ပြည်နယ်ဟျူစတန်မြို့မှာရှိတဲ့တရုတ်ကောင်စီဝန်ရုံးကိုပိတ်ပစ်ဖို့အမေရိကန်ကအမိန့်ထုတ်လိုက်ပြီးတဲ့နောက်တရုတ်ဆိုရဘက်ကလည်းလက်စားချေတဲ့အနေနဲ့အမေရိကန်ကောင်စီဝန်ရုံးတချို့ပိတ်ပစ်ဖို့ညွှန်ကြားချက်ထွက်လာနိုင်တယ်လို့လေလာသူတွေကသုံးသပ်ကြပါတယ်။ပိတ်ပစ်ဖို့ဖြစ်နိုင်ရှိတဲ့နေရာတွေကတော့ရှန်ယန်ဒါမှမဟုတ်ဝူဟန်မြို့ကကောင်စီဝန်ရုံးနေဖြစ်တယ်လို့ဆိုပါတယ်။ဒါ့အပြင်တရုတ်လူမှုကွန်ရက်တင်တဲ့ Twitter တို့မှာလည်းအမေရိကန်ကိုခန့်နာနာလေးပြန်လက်စားချေဖို့တောင်းဆိုအကြံပြုချက်တွေထွက်ပေါ်နေလာမှာသမ္မတဒေါ်နယ်ထရမ့်ကနောက်ထပ်တရုတ်ကောင်စီဝန်ရုံးနဲ့ပိတ်ပစ်ဖို့ပြောဆိုမှုတွေရှိနေတာကြောင့်ဟောင်ကောင်မှာရှိတဲ့အမေရိကန်ကောင်စီဝန်ရုံးကိုပိတ်ပစ်ဖို့တောင်းဆိုမှုတွေလည်းပါဝင်ပါတယ်။အပြန်အလှန်ကောင်စီဝန်ရုံးနဲ့ပိတ်တာတွေအရှိန်မြင့်ဖြစ်ပေါ်လာရင်တရုတ်အမေရိကန်ဆက်ဆံရေးဟာအခြေအနေပိုဆိုးသွားနိုင်ပြီးဒီတဲ့ပိုဆိုးတဲ့အခြေအနေပါဖြစ်လာနိုင်တယ်လို့ VOA ကမေးမြန်းထားတဲ့သုတေသီနှုတ်ကသုံးသပ်ပါတယ်။အခြေအနေတွေဟာပိုဆိုးလာပြီးဒါဟာစီအေးတပ်ဖွဲ့ကိုအမေရိကန်နဲ့တရုတ်တို့ကတဆင်ချင်းတိုးမြှင့်လှုပ်ဆောင်လာကြတာလို့ဟောင်ကောင်အခြေစိုက်နိုင်ငံရေးသုံးသပ်သူဆမ်ပူကပြောပါတယ်။တရုတ်အမေရိကန်ဆက်ဆံရေးဟာကိုရိုနာဗိုင်းရပ်စ်စဖြစ်တဲ့အချိန်အထူးသဖြင့်တရုတ်ကဟောင်ကောင်လုံခြုံရေးဥပဒေကိုပြဋ္ဌာန်းလိုက်ပြီးတဲ့နောက်မှာအနိုင်ဆုံးအဆင့်ကိုရောက်လာကြောင်းဘီဂျင်းမြို့ရမ်မင်တက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးပါမောက္ခရှင်ရင်ဟောင်းကလည်း VOA ကိုပြောပါတယ်ခင်ဗျ။ မေရိကန်တန်တမာတွေတည်ဆောင်လာတဲ့လေယာဉ်ဟာတရုတ်နိုင်ငံရှန်ဟိုင်းမြို့ကိုပို့ထုတ်နေတာထွက်ခေါက်သွားပြီဖြစ်ပါတယ်။တက်ဆက်စ်ပြည်နယ်ဟျူစတန်မြို့ကတရုတ်ကောင်စစ်ဝင်ရုံးကိုပိတ်ပစ်ဖို့အမေရိကန်ကအမိန့်ထုတ်လိုက်ပြီးတဲ့နောက်တရုတ်နဲ့အမေရိကန်ကြားကတန်တမာဆက်ဆံရေးတင်းမာမှုတွေဖြစ်ပေါ်လာပြီးတဲ့နောက်ပိုင်းတရုတ်မှာရှိနေတဲ့အမေရိကန်တန်တမာတွေအပြောင်းလဲလုပ်ဖို့အမေရိကန်ဘက်ကအရှင်းပြင်းဆောင်ရွက်လာတာပါ။အရေးအတွက်အတိအကျမသိရတဲ့အမေရိကန်တန်တမာတွေကိုတင်ဆောင်ထားတဲ့လေယာဉ်ဟာပို့ထုတ်နေနောက်ပိုင်းမှာဝါရှင်တန်ကနေထွက်ခွာသွားကြောင်းဒီကိစ္စနဲ့နှိစက်တဲ့အတိုင်းဝိုင်းကိုကိုကာပြီးရိုက်တာသတင်းမှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့စုံစမ်းမေးမြန်းမှုတွေကိုအမေရိကန်နိုင်ငံရဲ့ဌာနကချက်ချင်းတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူး။နိုင်ငံရဲ့ဌာနအတွင်းပေးပို့တဲ့ဇူလိုင်လ18ရက်နေ့အီးမေးလ်စာထဲမှာတော့ဝါရှင်တန်ကရှန်ဟိုင်းကိုလေယာဉ်ဆီလွတ်ဖို့စီစဉ်နေတဲ့အကြောင်းကိုရေးသားထားတယ်လို့အဲဒီစာကိုတွေ့ခဲ့တဲ့ရိုက်တာသတင်းမှာဖော်ပြပါတယ်။လေယာဉ်ဟာမူလကစီစဉ်ထားတဲ့ရက်တက်ဆော်ပြီးထွက်ခွာသွားတယ်လို့လည်းဆိုပါတယ်။မူလအစီအစဉ်ကတန်ကျင်းနဲ့ဘေကျင်းမြို့တို့ကိုဇူလိုင်လ29ရက်နေ့မှာလေရင်ငါပြီးပို့ဆောင်ဖို့စီစဉ်ခဲ့တာဖြစ်ပြီးဂွန်ဂျိုးမြို့ကိုသွားမဲ့လေရင်ကတော့ရက်အတိအကျမစီစဉ်ရသေးဘူးလို့ဆိုပါတယ်။အမေရိကန်တန်မာနီအနေနဲ့ကွဲကွာနေတဲ့မိသားစုတွေနဲ့ပြန်လည်ဆုံဆွေးခွင့်ရကြမှာဖြစ်တယ်လို့တန်ယုံတီးတီးရဲ့အကြီးအကဲတွေကိုလည်းလူစားထုတ်ခန့်အမှာဖြစ်ကြောင်းအီးမေးလ်မှာဖော်ပြထားတယ်လို့ဆိုပါတယ်။ COVID-19 ကြောင့်တရုတ်နိုင်ငံကနေပြန်ခေါ်ထားတဲ့အမေရိကန်တန်တမာနီကိုလူစားထုတ်ပြန်ခန့်အပ်ဖို့အစိုးရကစီစဉ်နေတာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိဖိုင်းတိုမီတာ32 kHz 9335ဖိုင်းတိုမီတာ40 kHz 9683ညဖိုင်းတိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်မျိုးစင်ဆက်ပါခင်ဗျာ VO ရဲ့တောက်ကြနေမနက်ခင်းသတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်တူချုံမြို့မှာကြာသပြင်းနေတဲ့နေ့လေယောဂကုသသူပေါင်း366ဦးရှိခဲ့တဲ့အတွက်အရင်သတင်းပတ်၄ရက်ကယောဂကုသမှု300ရှိခဲ့တာထက်ကျော်လွန်သွားပြီလို့တူချုံမြို့ရဲ့ဝန်ယူကိုကိုကက်ကပြောပါရယ် COVID-19 ကယောဂဟာကိုရိုနာဗိုင်းရပ်စ်ကနေဖြစ်ပွားတဲ့ယောဂပါအခုသတင်းပတ်တွင်လူပေါင်း4926ဦးကိုဆန်းသတ်ခဲ့တာကြောင့်ခုလိုယောဂကုသသူရေအတွက်လည်းတိုးမြင့်လာတာလို့ဇင်းစာရှင်းလင်းပွဲအတွင်းကိုကိုကက်ကပြောပါရယ်ဗိုင်းရပ်စ်ကိုပြင်းထန်တဲ့လက္ခဏာတွေကိုလည်းတွေ့နေရပါတယ်မကြသေးခင်ရက်တွေအတွင်းတိုးမြင့်လာတဲ့ကုသမှုရေအတွက်ဟာလူငယ်တွေကညာဘက်ဖြောပြေးရှိတဲ့နေရာစီသွားကြတဲ့တခုလဲတော့အကြောင်းပြချက်ဖြစ်တယ်လို့ဆိုပါတယ်။ရောဂါပိုးကူးစက်မှုဟာအသက်အရွယ်ကျဉ်းသူတွေနဲ့ပုံမှန်အိမ်တွေလုပ်ငန်းသူတွေနဲ့စားသောက်ဆိုင်တွေကိုပါပြန့်နှံ့လာနေတယ်လို့လဲတူချုံမျိုးကိုဗစ်လုပ်ငန်းအဖွဲ့ကကြေညာသူတွေကပြောပါတယ်။ဗိုလ်ထူးနည်းကဂျပန်တနေငံလုံးအတိုင်းအတာနဲ့ကူးစက်မှုပေါင်း895ဦးရှိလာတဲ့တစ်ချိန်တည်းမှာပဲတူချုံရဲ့ရောဂါကူးစက်မှုဟာလည်းဆန့်ကျင်ချိုးခဲ့တာဖြစ်ပါတယ်။ဒါဟာပြီးခဲ့တဲ့ဧပြီလအတွင်းအများဆုံးဆန့်ကျင်ချိုးခဲ့ပြီးနောက်အများဆုံးလည်းဖြစ်ပါတယ်။တူချုံမျိုးမှာပြီးခဲ့တဲ့တောက်တာနေ့က293ကူးစက်ခံရတာအများဆုံးဆန့်ကျင်ဖြစ်ပါတယ်။အခုအချိန်မှာတူချုံမှာကူးစက်သူပေါင်း14020ဦးရှိပြီးလူပေါင်း329ဦးသေဆုံးခဲ့ပြီးဖြစ်ပါတယ်။ထိုင်းနိုင်ငံဟာပြည်တွင်းမိကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုလူသားတွေနဲ့ဆန်းသတ်ဖို့အော်တိုဘာလလောက်မှာအစဉ်သင့်ဖြစ်မယ်လို့ပြောကြားလိုက်ပါတယ်။ကျွတ်နယ်မြောက်ဆားတဲ့ဒိတ်ဆန်တွေနဲ့ဆန်းသတ်မှုတွေပြုလုပ်ပြီးမှအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။ဒီဆန်းသတ်မှုတွေကိုအော်တိုဘာလမှာပြုလုပ်ဖို့မျှော်လင့်ပြီးဒီနှစ်ရဲ့နောက်ဆုံး3လပတ်အတွင်းမှာလုပ်နိုင်မှာမယ်လို့ထိုင်းနိုင်ငံချူလာလောင်ကောင်တက္ကသိုလ်ကဒီစံတဆစစ်မှုတွေပြုလုပ်တဲ့ယောဂကောက်စီသူရတာဆိုင်ရာအကြီးကဲ Kia Restaurant တန်ကပြောပါတယ်။အားလုံးအစဉ်ပြင်ရှင်းနေတတရ3လပတ်ကာလမှာအမြောက်များထုတ်လုပ်နိုင်မယ်လို့သူကဆက်ပြောပါတယ်။ကမ္ဘာတစ်ဝန်းမှာရှိတဲ့သိပ္ပံပညာရှင်တွေက COVID-19 virus ကိုတိုက်ထုတ်နိုင်မဲ့ကာကွယ်ဆေးထုတ်လုပ်ဖို့ကိုအပြင်းထန်ကြိုးစားနေကြတာမှာပုံမှန်အပြင်နှစ်တင်တဲ့ရှိကြနိုင်မဲ့အစီအစဉ်ကိုတာအနေနဲ့တင်ထုတ်လုပ်နိုင်မဲ့အချိန်အထိရောက်အောင်တိုးတက်မြန်ဆန်လာနေတာပါ။လောလောဆယ်ကာကွယ်ဆေးပေါင်း180လောက်ကိုဆန့်သတ်နေကြပါတယ်။အဲ့ဒီထက်က20လောက်ဟာလူသားတွေနဲ့ဆန်းသတ်တဲ့အဆင့်ကိုရောက်နေပြီးတချို့နိုင်ငံတွေကတော့ကာကွယ်ဆေးကိုအခုနှစ်ကုန်လောက်မှထုတ်လုပ်နိုင်မယ်လို့ခန့်မှန်းနေကြပါတယ်။ကာကွယ်ဆေးအမြန်ထုတ်လုပ်ဖို့ထိတ်မှပြေးနေတဲ့နိုင်ငံတွေဟာချမ်းသာတဲ့နိုင်ငံတွေဖြစ်ပြီးအများစုကအနောက်နိုင်ငံတွေဖြစ်ပါတယ်။ဒါကြောင့်ငွေကြေးမတက်နိုင်တဲ့နိုင်ငံတွေအနေနဲ့တကယ်တော့ကာကွယ်ဆေးထွက်လာတဲ့အခါသူတို့အနေနဲ့နောက်ဆုံးမှရတော့မလားဆိုပြီးစိတ်ကူနေကြပါတယ်။အရင်အတွေ့အကြုံအရထိုင်းနိုင်ငံအနေနဲ့စိုးရိမ်ပူပန်စရာတွေရှိနေပါတယ်။2009ခုနှစ်ကအာရှတိုက်မှာ H1N1 ရောဂါကူးစက်ပြန့်ပွားတော့ကထိုင်းနိုင်ငံကကာကွယ်ဆေးနှစ်သန်းအလင်းမြန်ဝယ်ယူခဲ့ပေမဲ့ဆေးတွေဟာကာယောဂါကာလကျော်လွန်သွားမှရောက်လာခဲ့ပါတယ်။အားလုံးပြီးဆုံးသွားတဲ့အချိန်ထိုင်းနိုင်ငံမှာယောဂါကူးစက်သူ48,000ရှိခဲ့ပြီးသေဆုံးသူစုပေါင်း348ဦးရှိခဲ့ပါတယ်။အမေရိကန်အစိုးရရဲ့ပြည်ဝင်ခွင့်ဗီဇာကန့်သတ်ချက်တွေကြောင့်နိုင်ငံတကာအကြောင်းသားတွေကိုအခုနှစ်မှာလက်ခံနိုင်တော့မှာမဟုတ်ကြောင်း Harvard နဲ့ USC California တောင်ပိုင်းတက္ကသိုလ်တို့ကကြေညာလိုက်ပါတယ်။နိုင်ငံတကာအကြောင်းသားတွေအနေနဲ့ online ကကြည့်ပဲရာနှုန်းပြကြောင်းတက်ကြမယ်ဆိုရင်အမေရိကန်မှာနေထိုင်ခွင့်မရှိကြောင်းသမရခန့်အစိုးရကညှိနှိုင်းချက်နဲ့ထုတ်ပြန်ခဲ့တဲ့အပေါ်အမေရိကန်နိုင်ငံတော်မှာရှိတဲ့နာမည်ကြီးတက္ကသိုလ်ကောလိပ်တွေပါဝင်ယာနဲ့ချီတဲ့ကျောင်းတွေကဝိုင်းဝန်းကန့်ကွက်ခဲ့ကြတာကြောင့် ပြီးခဲ့တဲ့သတင်းပတ်တွင်မှာပဲအဲ့ဒီညွှန်ကြားချက်ကိုအစိုးရကတင်ယူသိမ်းပေးခဲ့ပါတယ်။အဲ့ဒီလိုအစိုးရရဲ့တင်ယူသိမ်းပေးမှုဟာနိုင်ငံကလာတက်ကြမဲ့ကျောင်းသားတွေအတွက်အောင်ပွဲတရလို့မြင်လို့ရပေမဲ့အဲ့ဒီထဲမှာကျောင်းသားစစ်တွေမပါဝင်ဘူးလို့ Harvard တက္ကသိုလ်ရဲ့မဟာဌာနမှူး Rakesh Khurana ကပြောပါတယ်။နိုင်ငံကလာတက်ကြတဲ့ကျောင်းသားတွေကိုအွန်လိုင်းသီးသန့်တက်ခွင့်မရှိဘူးဆိုတဲ့ကန့်သတ်ချက်ကိုလူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်ဦးစီးဌာနကသူတို့ရဲ့ဆုံးဖြတ်ချက်ကိုပြင်ပလိုက်တယ်ဆိုပေမဲ့အဲ့ဒီတည်းမှာ F1 visa လို့ခေါ်တဲ့ပညာသင်ကွင်းနဲ့လာကြတဲ့နိုင်ငံတကာကျောင်းသားစစ်တွေမပါဘူးလို့ခူရနာကပြောပါတယ်။သမရဒေါ်နယ်ထရန့်အကြောင်းစာအုပ်ရေးသားဖို့စီစဉ်နေတဲ့အတွက်သမရရဲ့ရှင်းနေဟောင်းမိုက်ကယ်ကိုဟန်ပေါ်လက်စားချေတဲ့လှုပ်ဆောင်မှုတွေတွေ့လာရတာကြောင့်အမေရိကန်ပြည်အောင်စုတရားသူကြီးတဦးကသူ့ကိုတောက်ရနေကစပြီးနေအကျဉ်းချုပ်နဲ့ပဲထိန်းသိမ်းထားဖို့မိန့်ချမှတ်လိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေဖြစ်ပေါ်နေတာကြောင့်ဟူဟန်ကိုမေလတုန်းကခေတ္တအိမ်မှာပြန်နေခိုင်းခဲ့သေးပါတယ်။ဒါပေမဲ့သူ့အနေနဲ့စာအုပ်ရေးသားထုတ်ဝေဖို့ပြင်ဆင်တာသတင်းဌာနတွေနဲ့ထိတွေ့ဆက်သွယ်တာတွေလူမှုကွန်ရက်တွေမှာရေးသားမှုတွေပြုလုပ်ခဲ့တာကြောင့်သူ့ကိုဇူလိုင်လ9ရက်နေ့ကအကျဉ်းတော်ကိုပြန်ပို့လိုက်ပါတယ်။တရားသူကြီးဖြစ်သူတော်ဝင်ထမ်းဆောင်လာတဲ့22နှစ်တာကာလအတွင်းမီဒီယာတွေနဲ့စကားပြောခွင့်မရှိဘူးဆိုပြီးကိုဟန်လဘသူမှတားဆီးပိတ်ပင်ခံခဲ့ရတာမကြုံဘူးကြောင့်ခုနောက်ဆုံးချမှတ်လိုက်တဲ့တရားသူကြီးအေဗင်ဟဲလာစတိုင်းကပြောပါတယ်။ဒါဟာလက်စားချေတဲ့လုပ်ရဖြစ်တယ်ဆိုတာကလွဲလို့သူအနေနဲ့တခြားကောက်ချက်ချက်စရာအကြောင်းမရှိဘူးလို့လည်းတရားသူကြီးကပြောပါတယ်။ကိုဟန်ကနယူးယောက်မြို့နယ်မိုင်ခွန်နယ်ဆလောက်ဝေးတဲ့နယူးယောက်ပြည်နယ်အတွင်းကအော်ဒစ်ဆွေအကျဉ်းတော်မှာတိုက်ပိတ်ပြီးအကျဉ်းချခံရတာပါ။ကိုဟန်အနေနဲ့ First Amendment အရလွတ်လပ်စွာပြောဆိုခွင့်ရှိပြီးသူကြခံနေရတဲ့ပြစ်မှုနဲ့ထပ်တန့်အောင်ထောင်ရင်းနေရတာမျိုးဖြစ်အောင်မီဒီယာတွေနဲ့တွဲဆုံပြောကြားရေးနဲ့ဆိုင်တဲ့သဘောတူညီချက်ရနိုင်အောင်နှစ်ဖက်ညှိနှိုင်းကြဖို့တရားသူကြီးဟဲလာစတိုင်းကညွှန်ကြားထားပါတယ်။သူ့ကိုတတ်တန့်နေနေနဲ့နှစ်နာရီမှာလွတ်ပေးဖို့အမိန့်ထုတ်ထားပါတယ်။နောက်ကြနေ့မနက်ခင်းသတင်းတွေကိုကိုစော်ဝင်းလိုက်နဲ့အတူကျွန်တော်မျိုးစစ်ဆိုင်တင်ဆက်ခဲ့တာပါ။အခုချိန်ကစပြီးသတင်းပေးပို့ချက်နဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရပါမယ်ခင်ဗျာ
။တောင်တန်းဒေသမှာပရာဟိတပညာရေးလုပ်ငန်းဆောင်ရွက်နေတဲ့တအန်းပညာရေးအင်စတီကျူဟာကိုဗစ် -19 ကာယောဂါဖြစ်ပွားချိန်လူဒန်းနာတွေရော့ကျလာတာကြောင့်ကျောင်းပေါင်း50ကျော်ဟာဆက်လက်လည်ပတ်ဖို့အခက်အခဲတွေ့နေပြီးထောင်ထဲချီတဲ့ကျောင်းသားတွေပညာသင်ကြားခွင့်ဆုံးရှုံးနိုင်တဲ့အခြေအနေကိုတင်ပြပါမယ်။ကျွန်တော်မိုးစော်ပါရှမ်းပြည်နယ်မြောက်ပိုင်းလာရှုံမြို့မှာအခြေစိုက်တဲ့တအန်းပညာရေးအင်စတီကျူဟာဝေးလံတဲ့ကျေးရွာတွေနဲ့လက်နက်ကင်ပိပခဖြစ်ပွားရာဒေသကကျောင်းမတက်နိုင်တဲ့ကလေးငယ်တွေအတွက်ကိုထူကိုထစာသင်ကျောင်းတွေဖွင့်လှစ်နေတဲ့အဖွဲ့ဖြစ်ပါတယ်။ဒီအဖွဲ့ဟာအရင်နှစ်တွေကအလူရှင်တွေစေနာဝန်ထမ်းတွေ NGO ခေါ်အစိုးရမှုတဲ့အဖွဲ့အစည်းတွေနဲ့ဒေသခံပြည်သူတွေပူးပေါင်းပြီးစာသင်ကျောင်း50ဖွင့်လှစ်ထားတာပါ။လောလောဆယ်ကမ္ဘာနယ်အဝိုင်းဖြစ်ပွားနေတဲ့ COVID-19 ကာယောဂါကြောင့်အလူရှင်တွေကျက်တဲပြီးလူဒန်းနာတွေရော့ကျလာလို့ကျောင်းတွေဆက်လက်လည်ပတ်ဖို့အခက်အခဲဖြစ်လာကြောင်းတအန်းပညာရေးအင်စတီကျူရဲ့ဦးဆောင်အဖွဲ့ဝင်ဦးတိတ်ခညာနာက VOA ကိုမင်ကြားပါတယ
်။ဒီနှောင်းကဆိုလို့ရှိရင်တော့ဦးဇင်းတို့ပြင်ပကအလူရှင်တွေကများတယ်လေ။ဒီဆရာဆမ်းမလာစာတို့စာရေးကိရိယာတွေပေါ့လေ။ဒီနှစ်အတော်တွင်းဆိုရင်တော့ထောက်ပံ့ပေးနိုင်တဲ့အနေအထားမျိုးမရှိဘူးအဲ့လိုဖြစ်နေတာ။ဥမာဒီဩဂုတ်လမှာစာဖွင့်မယ်ဆိုလို့ရှိရင်တော့ဒီ2လ3လအတွင်းတော့ဦးဇင်းတို့ဖြည့်ရှင်းနိုင်နေတယ်ပေါ့။ဒီပညာတင်းနဲ့အကုန်ထိအောင်တော့ဦးဇင်းတို့ရေရှည်ရက်တည်နိုင်ဖို့ကမလွယ်ဘူးအဲ့လိုဖြစ်နေတာ။အလွန်လိုအပ်တာကဒီဆရာမတွေလစာပဲ။လစာဆိုတော့ဦးဇင်းတို့အများကြီးပေးတာမဟုတ်မုံဖို့တဘောမျိုးပဲ။ဥမာဆရာမတယောက်ကိုအများဆုံးမှ3,000ပေါ့။အဲ့လိုအနေထားမျိုးနဲ့ပေးတာ။အဲ့ဒီဟာကအဖြစ်ကကြုံနေရတယ်ပေါ့။ဆရာမရလည်းများတာပေါ့။
အခက်အခဲကြုံရနိုင်တဲ့ကျောင်းတွေနဲ့ကျောင်းသားဥယျာဉ်အခြေအနေကိုလည်းအခုလိုဆက်ပြီးမင်ကြားပါတယ်
။ကျောင်းကကျောင်းဟောင်းက50ပေါ့ဒီနေ့အစ်စ်နောက်ထပ်ပြီးတော့30ထပ်ပွင့်မယ်ဆိုကျောင်းပေါင်း80ပေါ့။ဆရာဆမဥယျာဉ်ခမင်းကြီးကဦးဇင်းတို့ဒီအဟောင်းဟောင်းအစ်စ်ကတချောင်း200လုံးနဲ့ပဲဦးဇင်းတို့တွေ့ကြည့်လို့ရတယ်။ဆရာဆမက160လောက်ရှိတယ်။ဒါကိုတူကိုရကျောင်းကဆရာမတွေပဲပြောသေးတာပေါ့နော်။ဦးဇင်းတို့ဖွင့်ထားတဲ့ပရိဒါပေါ်ရာဆောင်မှာတချောင်းကို9ရောက်လုံးနဲ့တွေ့ရင်လည်းဦးဇင်းတို့ဒီပရိဒါပေါ်ရာဆောင်5ခုဒီလိုတစ်ဖက်တည်းနေဝင်ပန်ပူပေးတဲ့ဘက်ကအကြောင်းကလည်း၃ချောင်းရှိတာ။ကလေးဦးရေကဒီနေ့ဖွင့်မဲ့ကျောင်းနဲ့ပေါင်းလိုက်လို့ရှိရင်ပေါ့ကလေးဦးရေက1000နီးပါးလောက်ဖြစ်သွားမှာ
။ဒီကျောင်းတွေဆက်လက်လည်ပတ်နိုင်ဖို့အတွက်ပြည်ရင်းပြည်ပအလူရှင်တွေကိုပါဝင်လှူဒန်းဖို့နှိုးဆော်ကြောင်းထုတ်ပြန်ထားပြီးလုံလောက်တဲ့အကူအညီတွေမရဘူးဆိုရင်ကလေးတွေဟာပညာသင်ကြားခွင့်ဆုံးရှုံးနိုင်မဲ့အခြေအနေရှိကြောင်းလည်းဖော်ပြထားပါတယ်။COVID-19 ကာယောဂါကြောင့်ဘော်ရာဆောင်ထားရှိတဲ့ပုဂ္ဂလိကကိုပိုင်အထက်တန်းကျောင်းတွေဘော်ရာဆောင်တွေနဲ့ဗတာရက်တင်ကိုပိုင်တင်တန်းကျောင်းတွေကိုပြန်လည်ဖွင့်လှစ်ခွင့်မပြုကြောင်း COVID-19 ကာကွယ်ကူတာထိန်းချုပ်ရေးမျိုးသားအဆင့်ဘိုးကော်မတီကပညာရေးဝန်ကြီးဌာနကိုအကြောင်းကြားခဲ့ပါတယ်။ ဒီအခြေအနေကြောင့်တောင်တန်းဒေသကအလေတန်းနဲ့အထက်တန်းကျောင်းရှိတဲ့ကြေးရွာတွေကကလေးတွေဟာမြို့ကြီးတွေမှာဆက်လက်ပညာသင်ကြားဖို့အခက်အခဲရှိခဲ့ပါတယ်။လာရှိမြို့တန်းပညာရေးဘော်ရာဆောင်ကနေတယောက်အနေနဲ့ကျောင်းသားတွေကတော့ပြင်ပမှာနေထိုင်ဖို့အခက်အခဲရှိတာကြောင့်ဘော်ရာဆောင်မှာပဲလက်တလောလက်ခံထားနေရတယ်လို့ဘော်ရာအုပ်မိုင်းတင်အောင်ကပြောပါတယ်။
ဘောရာဆောင်ကလည်းကျောင်းသားလက်ခံထားတဲ့အနေအထားကျွန်တော်တို့ကလည်းဒီဆိုရတုပ်ပြန်တဲ့ပုံမှန်ကျွန်တော်တို့ကအခက်အခဲဖြစ်နေတယ်။အဲကြောင့်အခက်အခဲဖြစ်နေဆိုရင်တော့ဒီအနီးနားမှာရှိတဲ့ကျောင်းသူကျောင်းသားတွေမဟုတ်တဲ့အတွက်ကြောင့်ဟိုတခြားမြို့နယ်ကနေလာတဲ့ကျောင်းသူကျောင်းသားတွေဖြစ်တော့ဆိုတော့ပြန်လွတ်ဖို့လည်းအခက်အခဲဖြစ်တယ်။ပြီးတော့ဒီအစိုးရကျောင်းကလည်းကျောင်းဖွင့်နေပြီဆ
ပြည်သူတွေအတွက်ကြောင့်လာမယ့်အပတ်မှာပဲဟိုတက်ရမယ်အနေထားဖြစ်နေတာပေါ့ပုဂ္ဂလိကပညာရေးကဏ္ဍဖွံ့ဖြိုးရေးကွန်ရက်ကတော့ဗောဓါဆောင်ထားရှိတဲ့ပုဂ္ဂလိကကိုယ်ပိုင်အထက်တန်းကျောင်းတွေဗောဓါဆောင်တွေနဲ့ဗဇယက်တင်ကိုယ်ပိုင်တင်တန်းကျောင်းတွေကိုကျမ်းမာရေးတမတ်ချက်နဲ့အညီပြန်ဖွင့်ခွင့်ပေးဖို့အတွက်တောင်းဆိုထားပါတယ်
ဒီလ27ရက်နေ့မှာတော့မြန်မာနိုင်ငံတဝန်းကအထက်တန်းကျောင်းတွေစတင်ဖွင့်ခွင့်ပေးခဲ့ပြီးကျန်စစ်တွေကိုတော့လာမယ့်ဩဂုတ်လကုန်ပိုင်းမှာဖွင့်လှစ်ဖွယ်ရှိနေပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်မြန်မာနိုင်ငံမှာရှားပါးလာနေပြီဖြစ်တဲ့ ARE လပိုင်တွေထဲမှာဒီနှစ်6လအတွင်းတည်ဆုံးတာ9000ထက်မနည်းရှိနေတာကြောင့်ထိန်းသိမ်းစောင့်ရှောက်ကြဖို့ပတ်ဝန်းကျင်အရေးလှုပ်ရှားသူတွေကသတိပေးနေတာပါ
ကမ္ဘာတိုင်းဒရိတ်ဆန်ထိန်းသိမ်းအဖွဲ့WWFA ရေချိုအရင်းမြစ်စီစဉ်အရာရှိစလိုင်းသူရာဆိုကတော့ဥပဒေမဲ့ငါးဖန်းတာတွေရေချောင်းတော်လာမှုတွေကြောင့်ARE လပိုင်တွေတည်ဆုံးနေရတာလို့ပြောပါတယ်ဆက်တိုက်ကင်ငါးဖန်းနဲ့အမှုတွေပေါ့နော်တရားမဝင်တခြားသောအိတ်တွေပါနဲ့ဆက်ပြီးတော့ငါးဖန်းနဲ့လုပ်ငန်းတွေနဲ့ဒါရှိနိုင်နေပေါ့နော်အရေးတန်းကြောင်းသွားတဲ့ဒီစမောကြီးတွေကနေတည်ဆုံးပေါ ို့တိုင်းရိုက်ဖြစ်နေတဲ့အပိုင်းပေါ့နော်
ဆမှုလုပ်ငန်းတွေနဲ့မြေအထက်ပိုင်းမှာဖော်ဆောင်နေတဲ့တတ်ထုတူဖော်ရေးလုပ်ငန်းတွေကြောင့်မြေကြီးညင်ညမ်းလာပြီးငါးတည်ရန်စားတာယော့နေလာရင်ငါးသေးလေးတွေကိုမှုခိုနေရတဲ့ငါးကြီးမျိုးလပိုင်းတွေအပေါ်ကိုလည်းထိခိုက်မှုရှိနိုင်တယ်လို့ဆိုပါတယ်။ရှားပါရေကြိုးလပိုင်းမျိုးဖြစ်တဲ့ ARE လပိုင်းတွေကိုနောက်ဆုံးအချိန်အဖြစ်ပြီးခဲ့တဲ့ဖေဖော်ဝါရီလတဲ့စစ်တမ်းကောက်ယူရမှာတော့ကချင်ပြည်နယ်ဗမော်မြို့နယ်ကနေမန္တလေးတိုင်းအတွင်း ARE မြေကျောင်းတစ်လျှောက်မှာ89ကောင်တွေ့ရှိထားပါတယ်။ရှားပါလာနေတဲ့ ARE လပိုင်းတွေကိုထိမ့်သိမ်းဆောက်ရှောက်ဖို့ကျူပန်းတဲ့အနေနဲ့ ARE လပိုင်းတွေကျဆားရနေရတွေမှာတဘာဝအခြေပြုခီးသွွားလုပ်ငန်းတွေစတင်နေတယ်လို့လည်းတာငှက်ထိမ့်သိမ်းရေးအဖွဲ့ WCS က ARE လပိုင်းထိမ့်သိမ်းရေးတာဝန်ခံဦးကျော်လှသိန်းက VOA ကိုပြောပါတယ်
ဒီကတော့ဒေသခံတွေရောပေါ့နော် ARE ချင်းပိုင်းနေဟုတ်ပို့ပြီးတော့ထိမ့်သိမ်းသွားစီဖို့ပေါ့နော်ဒါတစ်ပတ်တစ်လမ်းဝင်ငွေရတယ်ဆိုရင်ဒီလိုပိုင်းချောင်းရတယ်ဆိုတော့အနေအထားမျိုးနဲ့ထိမ့်သိမ်းကတ်သွားအောင်ကျွန်တော်တို့အဲ့ဒါလေးတွေကိုကာဖော်ဆောင်ပေးတာဖြစ်တယ်ပေါ့
ARE လပိုင်းများမရှိတော့တဲ့အနာဂတ်အတွက်ရောတင်ပြဆင်ထားရလားဆိုတဲ့ကောင်းစင်နဲ့လပိုင်းတွေကိုကာကွယ်ရေးလှုပ်ရှားမှုတစ်ခုကိုလည်းအွန်လိုင်းစာမျက်နှာပေါ်မှာသဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေစုပေါင်းပြီးဆောင်ရွက်နေပါတယ် ARE မြင့် ARE လပိုင်းနဲ့လက်ပစ်ကွန်ရေးလှုပ်သားတွေအကျိုးတူပူးပေါင်း၅ဖက်နဲ့တလေကိုကမ္ဘာသဘာဝအမွေအနှစ်ဗနာမစီးရင်ဝင်အဖြစ်2014တုန်းက UNESCO အဖွဲ့ကမှတ်တမ်းပြုထားပါတယ်ရှင်ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ
ကမ္ဘာပေါ်ကအစင်းအဆုံးလူပေါင်းတန်း3000လောက်ကိုကိုဗစ် -19 ကာယရောဂါရဲ့အဆိုးအဝါသောအကျိုးဆက်တွေကနေကာကွယ်နိုင်အောင်ယာယီအခြေခံဝင်ငွေတွေပေးဖို့ကုလသမဂ္ဂအစီအစဉ်တစ်ခုကတောင်းဆိုလိုက်ပါတယ်။ငွေကြေးထောက်ပံ့မှုအစီအစဉ်ကဆင်းရဲသူတွေကိုအိမ်မာနေစေခြင်းအပြင်ကာယရောဂါကူးစက်ပြန့်နှံ့မှုအရှင်လျော့ကျသွားအောင်ကူညီပေးနိုင်မှာဖြစ်တယ်လို့ဒီအဆိုပြုချက်ထဲမှာပြောထားပါတယ်။ VOA သတင်းတောက် Research Line သတင်းပေးပို့ထားတာကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ကမ္ဘာပေါ်ကလူသန်း1000လောက်ဟာဆေးစားအဖြစ်သတ်မှတ်ထားတဲ့ဝင်ငွေတနည်းကိုအမေရိကန်ဒေါ်လာ1ဒေါ်လာနဲ့ပြား90အောက်သာရရှိတယ်လို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်မှုအစီအစဉ်ကပြောပါတယ်။နောက်ထပ်လူသန်း1000လောက်ကတော့ဆေးစားအဖြစ်သတ်မှတ်ထားတဲ့ဝင်ငွေထက်အနည်းငယ်ပိုများတဲ့အနေအထားမှရှိပေမဲ့ဆေးစားအဖြစ်သတ်မှတ်ခံရနိုင်တဲ့အန္တရာယ်နဲ့ကြုံလာရနိုင်တယ်လို့ပြောပါတယ်။ဒီထဲက80ရာခိုင်နှုန်းကပုံမှန်အလုတ်ကင်လုပ်နေကြသူတွေမဟုတ်ပဲကိုယ်ပိုင်အလုပ်တွေဝင်ငွေမရရှိတဲ့အလုပ်တွေနဲ့လူမှုဖူလုံရေးအာမခံချက်မရှိတဲ့အလုပ်တွေလုပ်နေတာဖြစ်တယ်လို့ပြောပါတယ်။ COVID-19 ကာယရောဂါကြောင့်အပြင်မထွက်ကြဖို့အမိန့်ထုတ်ထားပေမဲ့ပုံမှန်အလုပ်မဟုတ်ပဲဗျံကျလုပ်ငန်းတွေမှာလုပ်နေကြတဲ့သူတွေဟာသူတို့ဘာသာသူတို့ရက်တည်နိုင်ဖို့နဲ့မိသားစုစောင့်ဝတ်နေရေးအတွက်အပြင်ထွက်ပြီးတော့အလုပ်လုပ်ကြပါတယ်။ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးရန်ကုန်ဝန်အဖွဲ့ရဲ့ဦးဆောင်စီးပွားရေးပညာရှင်လည်းဖြစ်ဒီအစီအခံစာရေးသားသူလည်းဖြစ်တဲ့ George Gray Molinelle ကတော့ Let's see deep yet an album with you top bamboo, baby. God, when I met Lala on Sibudo, if you go pure water.
What we'll see is quite horrific. It's, you know, people with no jobs, no livelihoods, no income.
General Mindina, I'm on the top of Gomba. Various good things of the Muara, Munia, Lima, Loka, and Shida, the Muan Jama Shida, Munim Shida, Chilale. Sule look at it, Sule Mutitabo. Lumutia Kama, various good septenary, Dulayabi, Rangapu Sulabani, Zorodaga, a Sodania, Dijanevi, Mujitoba Muga, D. Sodania, Digo, Jetamu, say by the Kukila and Nail, Roga, Yusavale.
Pumusan and Ganiga, Sere Lutanto Nalago, Chola Lau, when we talk about Pinabu. American dollar did the money trillion out of the UNDP got command tower. Ding with Jibamana got Pumusan and Nani in it. Pibago, Gunema, Payam, Jimmy, did the Maton trillion, Nini and Nimarello, Molina got pure water. Any Nangani and Nine, the Lurigo, DVI look called Yai Chigan when we pin I met Nilangaro, Dine Tru Nanganga, Pibago, Pizia, Chia, Julego, Daniel, she signed like for Pidello, Molina got pure water.
The Secretary General of the UN has called for a comprehensive debt standstill, which would include, you know, all private creditors and also.
We think that the UN is called for a comprehensive debt standstill.
Yapiagara or TBI season ago, Lofo to Chilani Satan, Losan Lanivare, Uma Togo Nanganga, Trunanganga, Louis, Satonia, Nango, Lazen Vijitaba Moody, Lona Buddha, Megan Dola Sakurazman, Adango, Quenu Pila de Lu, Kulunga for you to the Mood season up Hobiavare. Dilemma Boman, Longan Ganariman, Hobe, Lonely that Mute Miriga, Atika, Achuji Yashia, Pedelu Lesovare. Brazil and Colombia Nanganigara, would you talk about Muriam, Loki, Shivini, and Mataganga, Sabio, Lurigo Sutton, Sien County, and Lupiovare. Tabia Spain Nangala, Kuni, Lon Luani, in our loose thing when it Louis Nedama, Dona Lago, Muji Kuni, Pina Mudra, Lazen Dola, and her sister Koda, Tonsa with what do like Elo, DC and Kalala, Piola Park, yeah? General Yanaima.
American cheese, Pfizer, C company, Germany Bio and Tech company, Bubang, Santa Nide, La La, she a COVID 19 Kawesiga, Luridu and Ye Kimi Tiamu Shijang Pianaye, American Suyaga dollar, Tana Tang Bula, where you be, Luther Mangaze, Bugawesi, Tupi Dama, Titelu, C Santa Nide company, Kuga, Zulayana Sendi and Niga, Piovari, writers the Ringo Chicken, Pio, Pio Pia Piva Mission.
And we are investing, you know, up to $1 billion of the vaccine.
ဒီကွယ်စည်းတွေ့ဒေါ်လာ1 billion လောက်ရင်းနှီးမြှုပ်နှံထားတာပါဈေးကအတက်စရာအလားလာကောင်းနေရှိနေတာကိုလည်းမြင်နေရပါပြီအခုသဘောတူညီချက်ကအမေရိကန်နိုင်ငံတွေမှာကနဦးဈေးတန်း400လောက်ဖြန့်ဖြူးပေးဖို့နဲ့နောက်ထပ်ဈေးတန်း900လောက်ကိုလိုအပ်ရင်ထုတ်လုပ်ဖို့သဘောတူထားပါတယ်ဒီဈေးကိုနှစ်ကြိမ်ထိုးဖို့လိုမှာဖြစ်ပြီးတော့တစ်လုံးကို19ဒေါ်လာကျွဲနဲ့နှစ်ကြိမ်ဆိုရင်ဒေါ်လာ40ဝန်း ဲ့ကာကွယ်ဆေးတွေကိုစမ်းသပ်အောင်မြင်တဲ့အခါမှာဝယ်ယူဖို့သဘောတူတာတွေရှိခဲ့ပေမဲ့အခု Pfizer ဆေးကုမ္ပဏီနဲ့စာချုပ်ကငွေပမာဏအများဆုံးဖြစ်ပါတယ် Pfizer နဲ့ BioNTech ဆေးကုမ္ပဏီတွေကသူတို့စမ်းသပ်နေတဲ့ကာကွယ်ဆေးအောင်မြင်အောင်မထုတ်လုပ်နိုင်သေးသေးတော့အစိုးရစီကငွေတစ်ချက်တပြားမှရအောင်မှမဟုတ်ဘူးလို့ Pfizer ပြောခွင့်ရကပြောပါတယ်ဒီပေါ်မှာသိပ္ပံပညာဆိုင်ရာအရာရှိချုပ် Michael Dawson ကတော့
We expect the trial to start with said
စမ်းသပ်မှုကိုဇူလိုင်လကုန်လမှာစနိုင်မယ်လို့မှန်းထားပါတယ်။နောက်အပတ်ထဲလောက်မှာပေါ့ဆေးတွေကိုအမေရိကန်နိုင်ငံတွင်းကာကွယ်ဆေးစမ်းသပ်တဲ့နေရာတွေနဲ့တခြားစမ်းသပ်မှုမှာပါဝင်တဲ့နေရာတွေကိုခွဲဝေပေးသွားမှာပါ။အမေရိကန်ကုသရေးကထိန်းချုပ်ရေးဌာန CDC ရဲ့အကြံဉာဏ်ကိုလည်းရယူသွားပါမယ်လို့ပြောပါတယ်။ဒီသဘောတူညီချက်အရအစိုးရအနေနဲ့ကနဦးစီတန်း400အပြင်နောက်ထပ်စီတန်း900ထပ်ဝင်မယ်ဆိုရင် Pfizer ကတီချန်စီတက်မှတ်ပေးသွားမယ်လို့ပြောပါတယ်အစိုးရကုန်ကြမ်းစည်းနဲ့စမ်းသပ်တာမဟုတ်ပဲပုဂ္ဂလိကအနေနဲ့စမ်းသပ်နေရကြောင်းစီစမ်းသပ်မှုအဆင့်ဆင့်ပုံမြင်အောင်လုပ်ဆောင်နိုင်တာဖြစ်ကြောင်း Pfizer အလုပ်အမှုဆောင်ချုပ် Albert Bourla ကပြောပြီးတော့သူတို့အနေနဲ့ဒီစီးကနေအမြင့်အဆုံးရဖို့ညွှန်ပန်းထားတယ်လို့လည်းပြောပါတယ်အရာရှိချုပ် Michael Dawson က
We have early made a deal with the UK government about providing them.
UK
UK အစိုးရနဲ့လည်းသဘောတူထားပါတယ်နိုင်ငံအတော်များများကအစိုးရတွေတခြားအဖွဲ့အစည်းတွေနဲ့လည်းညှိနှိုင်းနေပါတယ်အမေရိကန်နဲ့ဥရောပကလိုအပ်နေသူတွေကာကွယ်ဆေးရသလိုဆေးရတဲ့နိုင်ငံတွေနဲ့တခြားနေရာတွေကလိုအပ်နေတဲ့သူတွေကိုလည်းဆေးရအောင်လုပ်ဖို့ကျွန်တော်တို့ရည်ရွယ်ထားပါတယ်လို့ပြောပါတယ်ကာကွယ်ဆေးစမ်းသပ်မှုတွေကိုရောဂါကူးစက်မှုနှုန်းများတဲ့နေရာတွေမှာစမ်းသပ်တာကပိုပြီးတော့ထိရောက်မှုရှိပါတယ်။အခုဒီဆေးကိုအစောပိုင်းလူတွေနဲ့စမ်းသပ်မှုတွေအရတိုးတက်မှုအလားအလာတွေရှိနေတာပါ။ဒီဆေးကခန္ဓာကိုယ်ထဲမှာရောဂါပိုးကိုတိုက်ထုတ်ဖို့လိုအပ်တဲ့ခုခံစွမ်းအားကိုထုတ်လုပ်ပေးနိုင်တာတွေ့ရတယ်လို့ဆိုပါတယ်။ခွင့်ပြုချက်အစဉ်အဆက်ကိုစောင့်နေရတဲ့အတွေ့ကာကွယ်ဆေးစမ်းသပ်မှုနောက်ပိုင်းအဆင့်ကိုနောက်သတင်းပတ်ထဲလောက်မှာအစောဆုံးစနိုင်လိမ့်မယ်လို့ Pfizer ကမျှော်မှန်းထားပါတယ်။တစ်ကမ္ဘာလုံးအတိုင်းအတာနဲ့အခုထိလူပေါင်း6သိန်းကျော်သေဆုံးခဲ့ရပြီးဖြစ်တဲ့ COVID-19 ကာကွယ်ဆေးအမျိုးပေါင်း150ကျော်လောက်ကိုဈေးကုမ္ပဏီတွေကစမ်းသပ်နေပြီးအခု Pfizer နဲ့ BioNTech ကုမ္ပဏီကပူးပေါင်းစမ်းသပ်နေတဲ့ဆေးကအလားအလာရှိတဲ့ကာကွယ်ဆေးတွေကတခုလည်းဖြစ်ပါတယ်။စမ်းသပ်မှုအဆင့်3ကိုလူပေါင်း3000လောက်နဲ့စမ်းသပ်ပြီးထိရောက်မှုရှိကြောင်းပြသနိုင်ပြီးတဲ့နောက်မှာအရေးပေါ်ကာကွယ်ဆေးအသုံးပြုဖို့အစိုးရခွင့်ပြုချက်ကိုအောက်တိုဘာလမှရမယ်ဆိုရင်ကုမ္ပဏီအနေနဲ့ဆေးကိုဖြန့်ဖြူးသွားဖို့စီစဉ်ထားတယ်လို့လည်း Pfizer ကပြောပါတယ်။စမ်းသပ်အောင်မြင်မှုအတိုင်းအတာပေါ်မူတည်ပြီး2020အကုန်မှာကာကွယ်ဆေးတန်တရာထုတ်လုပ်သွားဖို့မျှော်မှန်းထားတယ်လို့2021အကုန်လောက်မှာဆေးပေါင်း 1.3 ဘီလီယံထုတ်လုပ်နိုင်လိမ့်မယ်လို့ Pfizer နဲ့ BioNTech ကုမ္ပဏီတွေကပြောပါတယ်။ကျွန်မများသတင်းအောင်ပါရှင်။
ဆလဘီကဘာမီဂျာရီရမ်ဟာရည်တမ်းနေရတဲ့မြန်မာနိုင်ငံအကြောင်းဆမားတချို့ကိုမူရင်းအပေါ်မှာပြတ်ထွက်မှုပြောပြလိုရတယ်။ကျွန်တော်ကျော်စံတာပါ။မြန်မာနိုင်ငံတွင်တရုတ်ရင်းနှီးမြှုပ်နှံမှုများစွာကောင်းစဉ်နဲ့ရူစွီဂျန်ဂျီရဲ့ဆမားကို thediplomat.com မှာဖတ်ရပါတယ်။ဦးသိန်းစိန်အစိုးရလက်ထက်ကမြေဆုံစီမံကိန်းကိုတစ်ဖက်သက်ရပ်ဆိုင်ပစ်ခဲ့တာကိုနှစ်လွန်မြောက်ခဲ့ပြီးဒါဟာပြည်သူ့စံတာနဲ့အညီရပ်ဆိုင်ခဲ့တာဖြစ်တယ်လို့သုံးသပ်သူအများကယူဆကြပါတယ်တဲ့။အဲ့လိုလူထုဆန္ဒသဘောထားကြောင့်သာမြေဆုံစီမံကိန်းကိုရပ်ဆိုင်ခဲ့ရဆိုရင်အခြားစီမံကိန်းကြီးတွေဖြစ်ကြတဲ့လက်ပရောင်းကျင်းကြီးစီမံကိန်းရေနံသဘာဝဓာတ်ငွေ့ပိုင်လန်းစီမံကိန်းတွေကိုလည်းလူထုကပ်ငွေ့ခဲ့ကြတာပဲမဟုတ်လားလို့စောရကတက်ပါတယ်လက်ပရောင်းစီမံကိန်းကနှစ်နှစ်ဆိုင်နဲ့ပြီးတော့စုံစမ်းဆွေးဆွေးဆွေးနွေးပြီးပြန်ဆခဲ့တာပဲရေနံသဘာဝဓာတ်ငွေ့ပိုင်လန်းဟာဆိုရင်လည်းလုံးဝကိုမဆိုင်နိုင်ပဲ2015မှာပြီးစီးသွားလို့လုပ်ငန်းစတင်ခဲ့ပြီပဲလို့ဆိုထားပါတယ်မြစ်ဆုံကိုတစ်ဖက်သက်ရဆန်းခဲ့တာကတော့မြမခေါင်းဆောင်တွေရဲ့အမျိုးသားလူမျိုးရေးစဉ်းစားချက်ကြောင့်ပဲဖြစ်တယ်လို့သူကရှင်းပြတာပါဒီစီမံကိန်းသုံးခုလုံးကိုနဝတာအစိုးရလက်ထက်2009-2010မှာအပိတရေးဆွဲခဲ့တာဖြစ်ပြီးအနောက်နိုင်ငံတွေရဲ့ဒဏ်ခတ်ပိတ်ဆို့မှုနဲ့အထူးကြံပွားကိုရင်ဆိုင်နေရတဲ့အချိန်မှာတရုတ်ပြည်သားရင်းစစ်အစိုးရကိုအကြီးမားဆုံးထောက်ခံအားပေးသူဖြစ်ခဲ့ပါတယ်မြန်မာနိုင်ငံစစ်အစိုးရတည်ငြိမ်ရေးနဲ့အမျိုးသားလူမျိုးရေးအတွက်ဒီတရုတ်ရဲ့တောင်းဆိုမှုတွေကိုလိုက်လျောခဲ့ရတာဖြစ်တယ်လို့ဆိုပါတယ်။2017မှာတော့ဆေးအုပ်ချုပ်ရေးရုပ်သိမ်းပြီးဦးသိန်းစိန်အစိုးရတက်လာတော့မြန်မာနိုင်ငံဟာအထူးကြံပွားလွတ်မြောက်ပြီးအနောက်နိုင်ငံတွေနဲ့လည်းပုံမှန်ဆက်ဆံရေးဖြစ်ထွန်းလာခဲ့ပါတယ်တဲ့။ဒါကြောင့်တရုတ်ပေါ်မိခိုးအားထားရမှုကိုဆော့ချနိုင်တယ်လို့ဆိုပါတယ်။နောက်တစ်ခါတရုတ်ရဲ့စီမံကိန်းကြီးသုံးခုအနက်ဒီမြစ်ဆုံစီမံကိန်းဟာမြန်မာနိုင်ငံတစ်ခုလုံးရဲ့ရေကြောင်းနဲ့ပတ်သက်နေတဲ့စီမံကိန်းဖြစ်တဲ့အတွက်ကြောင့်မြန်မာအမျိုးသားလူမျိုးရေးအတွက်အဓိကစိုးရင်ပွဲစီမံကိန်းဖြစ်တယ်လို့လည်းဆိုထားပါတယ်။ရေနံသဘာဝဓာတ်ငွေ့ပိုက်လိုင်းစီမံကိန်းကတော့မြန်မာနိုင်ငံတည်းတရုတ်အတွက်ပူပြီးတော့အရေးကြီးတဲ့မဟာဗျူဟာစီမံကိန်းရဲ့ဖြစ်နေတဲ့အတွက်တရုတ်တွေကလည်းပဲအဲ့ဒီပိုက်လိုင်းစီမံကိန်းကိုလုံးဝအပွန်းအပဲ့မခံနေတာဖြစ်နေပါတယ်တဲ့။2016မတ်လမှာတော့အောင်ဆန်းစုကြည်အစိုးရတက်လာတော့တရုတ်စီမံကိန်းရဲ့အလားအလာထိခိုက်တော့မှာပဲလို့လူတွေကထင်ခဲ့ကြပေမဲ့အောင်ဆန်းစုကြည်ဟာတရုတ်တွေရဲ့ BRI ခေါ်ကဘာလန်စီမံကိန်းကိုထောက်ခံကြောင်းထပ်ထပ်လဲလဲပြောလာပါတယ်။တချိန်တည်းမှာပဲမြစ်ဆုံစီမံကိန်းအတွက်တောင်မှမြန်မာပြည်သူတွေအမြင်ကြကြနဲ့ကြည့်ကြဖို့တိုက်တွန်းခဲ့တယ်လို့ဆိုပါတယ်။ရင်းညာတက်နာအစီမြင်လာတာကြောင့်နိုင်ငံတကာမှမြန်မာနိုင်ငံဝေဖန်ခံလာရပြီးအမျိုးသားလူမျိုးရေးအတွက်လည်းအံပြေဖြစ်လာတဲ့အချိန်ဖြစ်တဲ့အတွက်ကြောင့်လူကြိုက်မများတဲ့တရုတ်စီမံကိန်းကိုကာကွယ်ဖို့ဆုံးဖြတ်ခဲ့ရတာဖြစ်တယ်လို့သူကသုံးသပ်ပါတယ်။ဒါကြောင့်မြန်မာအစိုးရသုံးဆက်လုံးအမျိုးသားလူမျိုးရေးကိုအခြေခံပြီးအကျိုးအမြတ်ကိုတွက်ပြီးမှစဉ်းစားခဲ့ရတာဖြစ်တယ်လို့သူကရေးသားထားပါတယ်။မြန်မာနိုင်ငံလိုပဲအလားတူအထူးကြံပြစ်ပယ်ခံရပြီးအမျိုးသားလူမျိုးရေးအတွက်စိုးရင်စရာဖြစ်နေတဲ့နိုင်ငံတွေဟာလည်းပဲတရုတ်ဩဇာစစ်ဝန်းတွေကိုရောက်သွားနိုင်တယ်။ကျန်နိုင်ငံတွေနဲ့ဆက်ဆံရေးပုံမှန်အခြေအနေမှာရှိနေပြီးအမျိုးသားလူမျိုးရေးအန်ဒီအမ်စီဘူးဆိုရင်လူမျိုးရေးကောင်စီကတရုတ်ရဲ့ဗီဒီယိုအနာကိုကျန်တဲ့နိုင်ငံတွေကလည်းအကူကြမှာမဟုတ်ဘူးလို့ရေးသားထားပါတယ်။ ဆောင်းပါရှင်ဟာဂျပန်နိုင်ငံတိုကျိုဝါဆီဒါတက္ကသိုလ်နိုင်ငံရေးစိတ်ပန်ပါဂူစင်နမ်တူဖြစ်ပါရှာအခုဆက်ပြီးရင်းညာပြဿနာပြည်လည်ရေးအတွက်စီရေးဆွေးဖက်မှုလူအပ်ဖွဲ့စီရဲဆိုတဲ့ကောင်းစင်နဲ့ underscore ရေးတဲ့ဆောင်းပါကို nationalinterest.org ထုတ်ထုတ်ပြီးမူရင်းအသုံးနှုန်းတွေတိုက်ပြောပြလိုပါတယ်ဝင်ရည်သူတို့ဆန္ဒအလျောက်ပြန်လာရေးကိုမြန်မာအစိုးရကဆက်လက်ခုခံနေရင်နိုင်ငံတကာချင်းချင်းရေးထိမ့်သိမ်းမှုတပ်ဖွဲ့ရဲ့အကာအကွယ်နဲ့လှုပ်ဆောင်တင်တယ်လို့ရေးထားတာဖြစ်ပါတယ်။အင်အားသုံးဖို့လိုအပ်တဲ့အကြောင်းချက်တွေကိုထောက်ပြတဲ့အမှာအမေရိကန်၊အိန္ဒိယ၊ဘင်္ဂလားဒေ့ရှ်တို့ရဲ့အမျိုးသားရေးအကျိုးစီးပွားဟာတရုတ်လွှမ်းမိုးမှုကိုဆော့ချရေးနဲ့အစ္စလာမ်အစွန်းရောက်တွေကြီးထွားလာမှာကိုအခိုင်အမာဆန့်ကျင်မှုဖြစ်တယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံစခန်းရီထဲမှာရောက်ရှိနေတဲ့ရိုဟင်ဂျာတွေကိုသူအသုံးအနှုန်းအတိုင်းပြောရရင် radicalizing by Islamic preachers အစ္စလာမ်တရားဟောဆရာတွေကအစွန်းရောက်အောင်လှုပ်ဆောင်နေတယ်ဆိုပြီးအဲ့ဒီဒေသကိုသွားရောက်လေ့လာခဲ့တဲ့အရင်းအမြစ်တစ်ခုကိုကိုကဖော်ပြထားပါတယ်ရိုဟင်ဂျာတွေကိုနိုင်ငံကြီးအရဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုစွပ်စွင်းလိုက်မယ်ဆိုရင်လည်းပဲဘင်္ဂလားဒေ့ရှ်နိုင်ငံမှာသဘောထားမျှတတဲ့ moderate အဝါမီအဖွဲ့ချုပ်အရေးနိုင်သွားပြီးတော့Islamist Wadi Wee Ki Sure BNI Kho Bangladesh Anudai Pati Nen Suye Pamba Jamaat-e-Islami-do In A Kambor Nen Maare Re Dariho Kagwabu Dwe American Piyangzu India Nen Bangladesh Ho Dawan Sipi Diliwego Sanamu Atak Pane Pebo Nen Rumiulai Sinen Pesha Mu Nyodong Satcha Mu Ruya Kagwa Peya Ma Phe Paare Re Dido Tukhu Dido Letwe Nen Sanamu Piyata Nen Nen Pshigaro ဖိလစ်ပင်နယ်ကရိုဟင်ဂျာနယ်မြေမှာတရားဥပဒေစိုးမိုးအောင်လုပ်ဖို့ပဲဖြစ်ပါတယ်။မြန်မာအစိုးရဆက်လက်အချိန်ဆွဲပြီးသူတို့ပြန်လာရေးကိုခုခံနေမယ်ဆိုရင်နိုင်ငံတကာငြိမ်းချမ်းမှုထိန်းသိမ်းရေးအဖွဲ့အကာအကွယ်နဲ့လှုပ်ဆောင်တင်တယ်လို့ရေးသားထားတာဖြစ်ပါတယ်ခင်ဗျာ။
တန်တဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရမှာ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်အခုတော့ဥက္ကဋ္ဌရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်စစ်တပ်ပိုင်းကုမ္ပဏီတွေဟာနိုင်ငံခြားကုမ္ပဏီတွေနဲ့ဖက်ဆက်လုပ်တာမျိုးရှိသလိုနိုင်ငံခြားကုမ္ပဏီကို contract ပေးပြီးခိုင်းတာမျိုးလည်းရှိပါတယ်စစ်တပ်ပိုင်းကုမ္ပဏီကလုပ်ပန်ခွင့်ချပေးပြီးနိုင်ငံခြားကုမ္ပဏီကအရင်ရောလူပါစိုက်ပြီးအကောင့်ထဲပေါ်ရတဲ့ဖက်ဆက်လုပ်ငန်းဖြစ်ပါတယ်။ဒီအကြောင်းဥက္ကဋ္ဌခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
။စစ်တပ်ပိုင်ကုမ္ပဏီတွေဖြစ်တဲ့ MEHL MEC တို့မဟုတ်သူတို့လက်အောက်ခံကုမ္ပဏီတွေနဲ့ဖက်ဆက်လုပ်ထားတဲ့နိုင်ငံခြားကုမ္ပဏီ14ခုရှိတယ်လို့ကုလသမဂ္ဂမစ်ရှင်ကဆိုပါတယ်။ဒီကုမ္ပဏီတွေဟာစီးပွားရေးလုပ်ငန်းမျိုးစုံကိုလုပ်ကင်ကြပါတယ်။စစ်တပ်ပိုင်ကုမ္ပဏီတွေနဲ့ဆက်သွယ်ပြီးကန်ထရိုက်ရယူတဲ့နိုင်ငံခြားကုမ္ပဏီက54ခုရှိပါတယ်တဲ့။အထင်ရှားဆုံးတက်မတော်တရုတ်ဖက်ဆက်လုပ်ငန်းကတော့တရုတ်နိုင်ငံပိုင်ဝမ်ပေါင်းလီမိတက်နဲ့စစ်တပ်ပိုင် MEHL တို့ဖက်ဆက်လုပ်တဲ့မုံရွာကလေပလောင်းတောင်ကျင်းနီလုပ်ငန်းဖြစ်ပါတယ်။မြန်မာအစိုးရတပ်တုတွင်ဌာနက97ရာခိုင်နှုန်းဝမ်ပေါင်းကုမ္ပဏီက30ရာခိုင်နှုန်းစစ်တပ်ပိုင် MEHL က19ရာခိုင်နှုန်းအများအဆုံးကိုခွဲဝေကြပါတယ်ဝမ်ပေါင်းကုမ္ပဏီရဲ့လက်အောက်ခံမြန်မာရန်စီကျင်းနီလီမိတက်ကလည်းစပယ်တောင်နဲ့ကျင်းစင်တောင်ကျင်းနီထုတ်လို့ရေးမှာတရုတ်ရန်စီကုမ္ပဏီက57ရာခိုင်နှုန်းစစ်တပ်ပိုင် MEHL က49ရာခိုင်နှုန်းအများအဆုံးကိုခွဲဝေယူဖို့သဘောတူကြပါတယ်စစ်တပ်ဖက်ကလုတ်ပိုက်ခွင့်လိုင်စင်ချပေးတဲ့အခါနိုင်ငံခြားကုမ္ပဏီကအငြင်းအနှီးစိုက်ပြီးလုပ်ငန်းတစ်ခုလုံးကိုတာဝန်ယူလုပ်ကင်ပါတယ်။ဖက်ဆက်လုပ်ငန်းမှာချိန်ဝိုင်းနေရှိသလိုသိလာမြင်လာတာတွေလည်းရှိပါတယ်
။ဥပမာတမလီလုပ်ငန်းမှာတောင်ကိုရီးယားကုမ္ပဏီနဲ့စစ်တပ်ပိုင် MEHL တို့ဖက်ဆက်လုပ်ကင်ပြီးအကျိုးအမြတ်ကိုစစ်တပ်ပိုင်ကုမ္ပဏီက90ရာခိုင်နှုန်းယူတာကိုရှင်းလင်းတယ်လို့ဆိုပါတယ်။ပြင်သစ်ပိုင်စီလိုဝါဘီလက်မြေလီမိတက်နဲ့စစ်တပ်ပိုင် MEHL လက်အောက်ခံစင်မင်းပြည်လက်ညီရဲ့ဖက်ဆက်လုပ်ငန်းကိုလည်း ဝင်လင်းတယ်လို့ဆိုပါတယ်အလုံးစိတ်ကန်းအမှတ်နှစ်တိဆောက်ဖို့အတွက်စစ်တပ်ပိုင်ကုမ္ပဏီတွေကိုအိန္ဒိယကုမ္ပဏီတစ်ခုကမြေမှားကပေးရပါတယ်ဒါပေမဲ့ဒီမြေကိုစစ်တပ်ပိုင်ကုမ္ပဏီကဘယ်လိုနည်းနဲ့ပိုင်ဆိုင်ထားတယ်ဆိုတာကိုတော့ကုလသမဂ္ဂမင်းရှင်ကမပြောနိုင်ပေဖြစ်နေပါတယ်အမေရိကန်ဥရောပသမဂ္ဂကနေဒါဩစတြေးလျစတဲ့ဒီမိုကရေစီနိုင်ငံတွေဟာမြန်မာကိုစစ်လက်နက်ပစ္စည်းမရောင်းဖို့စစ်မှုရေးရာမှာအကူအညီမပေးဖို့ဆုံးဖြတ်ထားကြပါတယ
်။တမတော်ကိုလက်နက်ပစ္စည်းရောင်းချနေတဲ့နိုင်ငံခြားကုမ္ပဏီ14ခုရှိတဲ့အနေနဲ့12ခုဟာအစိုးရပိုင်တွေဖြစ်ပါတယ်။တရုတ်၊ရုရှား၊အိန္ဒိယ၊မြောက်ကိုရီးယားနဲ့ယူကရိန်းကနိုင်ငံပိုင်ကုမ္ပဏီတွေဟာမြန်မာစစ်တပ်ကိုလက်နက်ပစ္စည်းရောင်းချပါတယ်။ဣသရေလကတော့အရင်ရောင်းခဲ့ပြီးနောက်ပိုင်းမှာမရောင်းတော့ဘူးလို့ဆုံးဖြတ်လိုက်ပါတယ်။တနိုင်းဒေတာလျံသာတာဆစ်စင်ကြီးမှာတပ်မတော်ဟာရဟယင်သုံးပြီးတိုက်ခိုက်တာတွေ့ရပါတယ်။ရုရှားစစ်ပစ္စည်းဟာအလွန်အသုံးဝင်ကြောင်းဗိုလ်ချုပ်ဘူးကြီးမင်းအောင်နိုင်ကိုယ်တိုင်2019ဧပြီလကမော်စကိုမှာပြောသွားပါတယ်။ပြည်တွင်းမှာစီးပွားရေးအင်အားကြီးမားတဲ့တပ်မတော်ဟာစစ်လက်နက်ပစ္စည်းကိုလိုအပ်သလိုဝယ်ယူနိုင်တဲ့အခြေအနေရှိပါတယ်။စစ်တပ်ပိုင်ကုမ္ပဏီကို NLD အစိုးရဘာမှမလုပ်နိုင်ပါဘူး။
စစ်တပ်ပိုင် MEC မြန်မာစီးပွားရေးကော်ပိုရေးရှင်းဟာတရုတ်အစိုးရ CDB ဘဏ်က2010မှာယူရိုငွေတန်း1100ချေးယူခဲ့ပါတယ်။ရွေချက်ကမြန်မာမှာတမ္မဏိစက်ယုံတည်ဆောက်ဖို့ဖြစ်ပါတယ်။အခုတော့တမ္မဏိစက်ယုံဟာအရှုံးပေါ်နေလို့တရုတ်စီကစစ်တပ်ပိုင်ကုမ္ပဏီချေးထားတဲ့ငွေကို NLD အစိုးရကပြန်ဆက်နေရကြောင်းမန္တလေးတိုင်းခေတ္တဝန်ကြီးချုပ်ဦးစာနီအောင်ပြောတာကိုဖေဖော်ဝါရီလ20ရက်နေ့ထုတ်အေယာဝတီမဂ္ဂဇင်းမှာရေးသားပါတယ်။အရင်ရောအတိုးရောပေါင်းရင်ယူရိုငွေတန်း1600တရုတ် CDB ဘဏ်ကိုဆက်ရမှာဖြစ်ပါတယ်။အခုတော့ NLD အစိုးရဟာဒီနေ့ယူရိုငွေ3သိန်းကျော်ဒါမှမဟုတ်ကျပ်တန်း500နီးပါးတရုတ်ဘဏ်ကိုပေးဆက်နေရပါတယ်။ NLD အစိုးရဖွဲ့စည်းပြီးမကြာမီတရုတ်စီကယူလာတဲ့အကျွေးကိုပြန်ဆက်နေရတာဖြစ်ပါတယ
်။တရုတ်ဘဏ်ကငွေကိုစစ်တပ်ပိုင်ကုမ္ပဏီကချေယူပြီးတမဏိကျုံငန်းစီမံကိန်းအကောင့်ထဲပေါ်ပါတယ်။အရှုံးပေါ်တဲ့အခါမှာအစိုးရလည်းတည်ထိုးထည့်လိုက်တဲ့အတွက်အစိုးရကအကျိုးဆက်နေရကြောင်းတိုင်းလွတ်တော်အမတ်ဒေါ်ငိမ့်ကျက်နွေကထောက်ပြပါတယ်စစ်တပ်ပိုင်ကုမ္ပဏီရဲ့အများအဆုံးကိုစစ်တပ်အတိုင်းဝိုင်းကခံစားရပြီးမဆက်နိုင်တဲ့နိုင်ငံခြားအကျိုးကိုအရသာအစိုးရကပေးဆက်နေရတဲ့သဘောတည်ရောက်နေပါတယ်ရွေးခေါက်တင်မြှောက်ထားတဲ့အရသာအစိုးရရဲ့ဆုံးဖြတ်ချက်ကိုစစ်တပ်ကလိုက်နာမှသာဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်လို့ရမှာဖြစ်ပါတယ်လက်တွေ့မှာတက်မတော်ဟာအစိုးရအဖွဲ့တွေမှာတိကျတည်ရှိနေတဲ့အစိုးရတစ်ခုလိုဖြစ်နေပါတယ်။ဒီတွင်းမှာရောနိုင်ငံခြားနဲ့ဆက်ဆံရမှာရောစစ်တပ်ကသာလွှမ်းမိုးနိုင်တဲ့အနေအထားမှာဖြစ်ပါတယ်။စစ်တပ်ရဲ့အကျိုးစီးပွားကိုအထောက်အကူပြုတဲ့အရသာအစိုးရမျိုးကတန်ပတော်ကလူသားမှာဖြစ်ပါတယ်ခင်ဗျာ
။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာလကြောင်းပြန်ဖွင့်ချိန်ကာကွယ်ရေးအပိုင်းနှစ်ကိုတင်ပြထားပါတယ်။ဒီ COVID-19 ဖက်ကူးစက်နေချိန်မှာပဲကျောင်းတွေကိုအစမ်းသဘောစဖွင့်ရတာကြောင့်ကူးစက်မှုအန္တရာယ်တစ်စုံတစ်ရာရှိနေတာကိုသတိပြုဖို့လိုတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးလိုက်ပါတယ်။ဘလို့ကူးစက်နိုင်မှုဆင်မှာရှိနေပြီးကျောင်းသူကျောင်းသားတွေအပြင်မိဘတွေနဲ့ဆရာဆရာမတွေကပါဘလို့ဝိုင်းဝန်းလိုက်တာဆောင်ရွက်သင့်ပါလဲ။ဒီကူးစက်မှုတွေပြတ်ထွက်လာမှာကိုအများစိုးရိမ်နေကြတဲ့ရန်ကုန်မြို့ကဆေးရုံကြီးရေးပေါ်ဌာနရဲ့ပမောက္ခဌာနမှူးဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမင်းမြန်ထားပါတယ်ဟုတ်ကဲ့ရေဖို့ထူးထူးဆရာဝန်ကြီးဗမောက္ခဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ကိုဗစ်ကာလမှာကျောင်းတွေအခုပြန်ဆဖွင့်ခြင်းကျန်းမာရေးကြောင်းပြောရမှာပြီးခဲ့တဲ့တစ်ပတ်တုန်းကတော့ဆရာကြီးဒီကျောင်းသားတွေလိုက်နာမှာနဲ့ဆရာဆရာမတွေအဓိကကြီးကြပ်မှာတွေကိုအဓိကပြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာကြီးကျောင်းသားမိဘတွေဘက်ကနေပြီးတော့ကြိုတင်ပြင်ဆင်ပေးတင်တာတွေနဲ့ဆရာဆရာမတွေကိုယ်တိုင်လိုက်နာဆောင်ရွက်တင်တာတွေကိုအဓိကပြောမှာဖြစ်တဲ့အတွက်မိဘတွေအနေနဲ့ကျောင်းမသွားခင်တဲ့ကျောင်းပြန်မှာဘာတွေတင်ဆင်ကူညီပေးတင်လဲဆရာ
မိဘတွေကလည်းပဲကုကလေးကိုကျောင်းထွက်ခဲ့ပြီးအချိန်မှာဒီကိုဗစ်ကာကွယ်ရေးနဲ့ပတ်သက်လို့တုံ့တင်လိုက်တာရေသူတို့လိုအပ်မဲ့မတ်စီဖေးစီးတွေတက်ဖို့အတွက်တက်တက်လားမတက်တက်လားတက်ဆင်ပေးတာလေ့ကျင့်ပေးတာတွေမျိုးတွေလုပ်လိုက်ဖို့တူတယ်မှကြားလိုက်ဖို့လဲလူတယ်ကျောင်းမှနေရင်ဆိုရင်ဒီစင်တွေတယောက်နဲ့တယောက်မပူးဖို့မစော့ဖို့မကစားဖို့အုပ်စုလိုက်မဖွဲ့ဖို့ဒါမျိုးတွေမိဘရဲ့တုန်တင်မှုကလည်းပဲကလေးတွေအတွက်လိုက်နာနိုင်တဲ့အချက်ပေါ့နော်ပြင်လူတယောက်ပြောတာတဲ့မိဘရဲ့ဆရာရဲ့ပြောတာကိုကလေးတွေပို့ပြီးတော့နားကမ်းပါပါဒါကကာကွယ်ရေးအတွက်ပြင်ဆင်ပေးလိုက်ဖို့သူစားဖို့တောက်ဖို့လေးတွေထည့်ပေးလိုက်ဖို့ ့ညှိုးထိုင်မှုတွေတင်ကြားပေးလိုက်ဖို့တပိုင်းနောက်တစ်ခုကကျောင်းလုပ်ကန်ကြီးမှလည်းပဲကိုကလေးရဲ့အချမ်းမာရေးအခြေအနေပေါ့ကိုပူနေသလားသို့မဟုတ်ချောင်းဆိုးနှာစီးနေသလားဒါမှမဟုတ်ကိုပြင်းနဲ့ပတ်သက်တဲ့လက္ခဏာလေးတွေများတနည်းအားဒီလိုရှိနေရင်ကျောင်းကိုဒီနေ့ဒီရီရှိလို့လာမတက်ဖြစ်နိုင်တဲ့အကြောင်းကျောင်းကြတဲ့စနစ်တွေရှိဖို့လို့လို့အဲဒီလိုမျိုးကျောင်းသားတယောက်ဒီနေ့ပုံမှန်ကိုဗစ်ဖွင့်တဲ့အချိန်မှာပြန်တက်နေရရင်မတက်ရင်ကျောင်းကလည်းပဲဘာကြောက်လဲဆိုတာကိုမိဘရှိကိုပြန်စုံစမ်းဖို့လေလို့ဒီလိုမျိုး information တွေကကျောင်းကဆရာဆရာမတွေနဲ့မိဘတွေနဲ့အစဉ်ဆက်မပြတ်ကြေးလေးတွေကိုသိနေမှပဲဒါက manage လုပ်လို့ရမယ်လို့ကျွန်တော်တို့ထင်တယ်ဒါကြောင့်မလို့တကယ်လို့များကိုကလေးကဒီလိုတန်ရရှိဖို့ရှိနေတယ်ဘာညာဆိုဒီကျောင်းဝင်တဲ့အချိန်ပဲမိစ္ဆရာကျမကြီးဌာနတွေနဲ့လည်းဆက်သွယ်ပြီးတော့အကြောင်းကြားပြီးတော့ချစ်ချင်းဆောင်ရွက်တဲ့လူကျွန်တော်ချင်းနဲ့အဲ့ဒီမှာတကယ်လို့များအဲ့လိုရှိနေရတဲ့ဒါနဲ့ကိုကလေးပညာရေးနောက်ကျမှဆိုလို့သိုးရင်စိနေကလေးကိုကျောင်းရောက်ရင်မချဘူးပြောတော့ကျောင်းရောက်ရင်နာမစည်းဘူးပြောဒီလိုသဘောမျိုးတွေနဲ့လည်းကျောင်းကိုမလွတ်သေးဘူးဘာလို့လဲဆိုတော့ကိုဗစ်ဆိုတာကကိုတယောက်တည်းအတွက်မဟုတ်ဘူးကျွန်내ပဝင်းမြန်မာရှိတဲ့ကျောင်းသူကျောင်းသားတွေဆရာဆရာမတွေဒီကနေတစ်စိကျွန်내ပြည်သူလူထုတွေပါပြန်ပြီးတော့ပြန်နိုင်တဲ့ယောဂမျိုးဖြစ်တဲ့အတွက်ကြောင့်ကလေးကိုကျမရဲ့အသည့်လေးကိုဦးစားပေးဖို့ကျွန်တော်တို့ကထိုက်တွန်းနေပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာကျောင်းသူကျောင်းသားတွေကတော့ဒီလူငယ်လူရွယ်တွေဖြစ်တဲ့အတွက်ကိုခံအားသုံးတရားတော့ကောင်းနေတဲ့အနေအထားမှာတော့ရှိကောင်းရှိနိုင်တာပေါ့နော်ယောဂအခန်းရှိတဲ့သူကလွယ်ရည်ဒီနေရာမှာဆရာဆရာမတွေဘက်ကရောဆရာဒီယောဂအခန်းရှိနေတဲ့သူအသက်အဆုံးတရားရှိနိုင်တဲ့အနေအထားရှိတဲ့သူတွေအတွက်ကောဆရာဘယ်လိုချမ်းပေးကြလဲ
ဟုတ်တယ်ဆရာဆရာမတွေကလူကြီးတွေဖြစ်တဲ့အတွက်ကြောင့်သူတို့ကကျောင်းကိစ္စတွေမဟုတ်ဘဲနဲ့တခြားပဝင်းကျင်မှာဈေးသွားဈေးလာဟုတ်တယ်မလို့နော်အပြင်တခြားကိစ္စတွေဆရာဆရာမတွေကအသက်ကြီးတာရယ်သူတို့ရဲ့တခြားယောဂါတွေရှိနိုင်နိုင်တာရယ်ဒါမျိုးတွေကြောင့်သူတို့မှာကုသမှုအန္တရာယ်ကကလေးတွေတက်ရှိနေတယ်ကလေးတွေကိုဒီအပြားတိုင်းနဲ့စစ်ဆေးတယ်ဒီလိုမျိုးတွေလုပ်တာအပြင်ဆရာဆရာမတွေကိုယ်တိုင်ကလည်းဒီကိုဗစ်ကိစ္စတွေကိုလိုတာပေါ့နော်ဒါကြောင့်မလို့ဆရာဆရာမတွေကလည်းကိုယ့်အောက်ကိုကိုယ့်ရဲ့ကျန်းမာရေးအခြေအနေအရာကုနာကလေးတွေလိုပဲလိုအပ်လို့ရှိရင် stay home နေတာမျိုးတောင်းစာတင်မှုအတွက်ခွင့်ပြုချက်မရတာမျိုးဒါမျိုးတွေလည်းသူကရှိရမှာပေါ့နော်နောက်တစ်ခုကကျတော့ဒီဆရာဆရာမတွေရဲ့ covid ကာကွယ်ရေးအတွက်လုပ်တာကလေးတွေအတွက်စံပြပဲဆရာဆရာမအမှလက်မစည်းရင်ကလေးတွေကလည်းသိမှာမဟုတ်ဘူးဆရာဆရာမမှ mask ကိုတည်တည်ချာချာ face shield ကိုတည်တည်ချာချာမတက်ရင်ကလေးတွေကလိုက်တတ်ဖို့သူကကလေးတွေကြည့်နေမှာလေမိဘကိုကြည့်မယ်ဆရာဆရာမကိုကြည့်မယ်သူတို့လုပ်တဲ့အတိုင်းလက်မလုပ်တော့ role model ပေါ့သူစပရီဂျနာတော့ဆရာဆရာမတွေရဲ့ချောင်းမှာကလေးတွေအတွက်ရိုးမော်တယ်အနေနဲ့ဒါတွေကိုမကြကနဒီလိုက်လာမှုအားလည်းပဲစံပြအနေနဲ့ကလေးတွေကိုပြတ်တတ်တယ်
ဟုတ်ကဲ့ဆရာရေအဲ့တော့ဒီနေ့မှာချောင်းပြန်ဖွင့်ပြီဆိုတော့ချောင်းနဲ့တွဲပြီးဖြစ်လာနိုင်တယ်ဒီကျူရှင်နဲ့ပတ်သက်လို့ရောဆရာအစိုးရကတော့ဖွင့်ခွင့်တော့မပေးတော့ဘူးပေါ့နော်
အခုလောလောဆယ်ဒီတော့ပြည်ထောင်စုဌာနကဒီကျူရှင်တွေကိုပြန်ဖွင့်ဖို့ခွင့်မပြုထားသေးဘူးကျူရှင်တွေဆိုတာကချောင်းမှာစာစတင်ပြီးဆိုရင်ကလေးတွေရဲ့ပညာရေးအတွက်ဒါလည်းကျော်ရဲကာချာကြီးလို့ဖြစ်နေတာပေါ့နော်ချောင်းသွားရမယ်ပြီးရင်ကျူရှင်တက်ရမယ်ဆိုတဲ့အခြေအနေမျိုးတွေမှာဟိုပိတ်ထားပြီဆိုတော့လည်းပဲမှန်းလို့ရတာကတော့တရားမဝင်ပြန်တဲ့နိုင်ငံလေးလည်းရှိကောင်းရှိနိုင်သေးတာပေါ့နော်ရှိတဲ့အခါမှာလည်းပဲကိုယ့်အိမ်မှာဘုံမနေနဲ့ခေါ်တင်လို့တယောက်ချင်းတင်နိုင်နေဆိုရင်တော့ဒီ social distancing နဲ့ PPE PPE protective ဒီ mask တွေ face shield တွေနဲ့ပဲတင်သင့်တယ်ဒါပေမဲ့ခုနကအုပ်စုလိုက်တင်တဲ့အခါမှာပဲဖြစ်တဲ့ဒီကျွန်တော်တို့ချမှတ်ထားတဲ့လိုင်းနာမဲ့စကန်ချက်တွေဟာကျောင်းကဲ့သို့ပဲကျူရှင်မှာလဲလိုင်းနာဖို့တော့လိုတာပေါ့နော်အဲ့လိုမလုပ်ရင်ဒါရကူးမဲ့အခြေအနေမျိုးရှိတော့ဒါကိုမိသားစုလည်းရှိတယ်နော်ဒီလိုအခြေအနေမျိုးတွေအဲ့ရပဲသတိပြုပြီးတော့ဥစ်တယ်လို့ကျွန်တော်ကြံပေးချင်ပါတယ
်ဟုတ်ကဲ့ဆက်အခုတို့ကျောင်းပြန်ဖွင့်တာနဲ့ပတ်သက်ပြီးတော့ဒီကိုဗစ်ကူးစက်မှုပေါ့နော်အတက်နိုင်ဆုံးရှော့ချနိုင်ဖို့အတွက်ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
အဓိကကတော့ခုလိုကျောင်းပြန်ဖွင့်နေဆိုတာစမ်းသပ်ပြီးတော့ပြန်လုပ်ကြည့်တဲ့အခြေအနေပဲရှိသေးတယ်ပေါ့နော် US CDC CDC ကညာလိုက်တယ်မှာဆိုရင်စာပြန်တင်ရမယ်အဲ့ဒီမှာ no risk ပေါ့နော်ယောဂကုသနိုင်ကြီးအနည်းဆုံးတော့စာတင်နေရတော့ online ပေါ့နော် internet ကိုအသုံးပြုပြီးတော့အိုးအိမ်မှာကိုနေနေတယောက်တည်းနဲ့ဟိုဘက်နဲ့ပြန်တင်တဲ့ဟာမျိုးကတော့အနည်းအကင်းဆုံးသို့တော်လည်းပဲကျွန်တော်ပြမပြီးအတွက်ဒီ online တွေ wifi တွေ internet တွေရဲ့ခက်ခဲတွေရှိတယ်ကျောင်းမြန်ရစီစဉ်နိုင်ရင်တောင်မှကျောင်းသားမိဘတွေတက်နေပြီးတော့ကုန်ကျစရိတ်နဲ့စီစဉ်မှုများနိုင်တယ်ဒါမျိုးကြောင့်ဒီနည်းနဲ့သုံးနိုင်တဲ့အခါမှာဒုတိယတစ်ဆင့်သူတို့ media risk ခေါ်တဲ့အခြေအနေမျိုးလေးတွေသူတို့ပြောထားတာရှိတယ်။အဲ့ဒါကတော့နည်းနည်းလေးများလူနည်းအောင်လုပ်မယ် social distancing လုပ်မယ် protection လုပ်တဲ့ face mask တွေ face shield တွေအတွက်သူတို့ရှာစလျှောက်ကြသုံးမယ်လက်ဆေးမယ်စီကန်းတွေကိုတင်းကျပ်မယ်ဒါကဒုတိယနည်းပေါ့လူနည်းနည်းနဲ့အခုကျွန်တော်တို့ကြောင်းပြန်ဖွင့်တဲ့ကိစ္စစဉ်းစားတာဒီ media risk အဆင့်လောက်နဲ့လုံးလုံးစစနေတာပေါ့နော်။ဒါ full ပြေအောင်ပြန်ပြီးတော့ဖွင့်တဲ့အခြေအနေမဟုတ်သေးဘူးဆိုတာလည်းပဲသတိရှိနေမှဖြစ်မဲ့သဘောရှိပါတယ်အဲ့တော့အဲ့ဒီစီကံလေးကိုလိုက်လာလို့အောင်မြင်မှရှေ့ဆက်တက်လို့ရအောင်မလောလောတဲ့အခြေအနေမှာတော့အရင်ကလို့ risk များတဲ့သူတို့စီစီသတ်မှတ်တာတော့ high risk ကိုသတ်မှတ်တော့ဒီလိုအခြေအနေမျိုးတွေအကြည့်တော့ကျွန်တော်တို့လုံးလို့မဖြစ်သေးတဲ့အခြေအနေလို့ကျွန်တော်ထင်တယ်အဲ့တော့အခုလိုမီဒီယာအခြေအနေနဲ့ကျွန်တော်အလေအလတ်
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမိပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ဖားပုံခဲမှာရွာသူအမျိုးသမီးတဦးကိုတက်မတော်ကပြစ်သက်ခံရတာနဲ့ပတ်သက်ပြီးဒေသခံလူစုတထောင်ကျော်ကဆန္ဒထုတ်ဖော်ခဲ့ကြပါတယ်ရှမ်းပြည်နယ်စီစံမြို့နယ်အတွင်းကတက်မတော်တင်ဆက်ထားတဲ့နေရာတွေနဲ့ပတ်သက်ပြီးအစားထိုးမြေပြန်ပေးမယ်ဆိုတာကိုဒေသခ
ကျွန်တော်တို့ရဲ့ဒီကနေ့ရဲ့အစီအစဉ်ကိုအခုလေးဦးကျောင်းကျွတ်ခင်ကြီးအချိန်မှာဒီကိုဗစ်ကာလကြောင့်ပြန်ဖွင့်ခြင်းကာကွယ်ရေးနဲ့ပတ်သက်တဲ့ကိုခန့်အတဆုံးတရားတော့ဒီလူငယ်လူရွယ်တွေဖြစ်တဲ့ပဲကိုခန့်အတဆုံးတရားမှာပါရှင် ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကရင်ပြည်နယ်ဖားပုံခရိုင်ခင်အမျိုးတပ်မဟန်ကခူတုထကျေးွာအုပ်စုမှာရွာသူအမျိုးသမီးတူတပ်မတော်ရဲ့ပြစ်တက်ခံရမှုနဲ့ပတ်သက်ပြီးဝင်းမောင်းလကွန်ပြူဂိုင်းကုတ်မဲဝိုင်ကျေးွာကဒေသခံလူထုတထောင်ကျော်ကခူတုထကျေးွာမှာအခုလက်20နှစ်နေကစာနာထုတ်ဖော်ခဲ့ကြပါတယ်အဆိုပါအမျိုးသမီးကိုပြစ်တက်ခဲ့တဲ့တပ်မတော်သ ဒီတော့ခံရကနေစာနာထုတ်ပေါ်လာလို့စာနာထုတ်ပေါ်ရမှာပါဝင်သူတူဦးဖြစ်တဲ့စောအဲဂေမူးကပြောပါတယ်ဇူလိုင်လ၁၆ရက်နေ့ကအဆိုပါအမျိုးသမီးတူဦးအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးကရင်အဖွဲ့အစည်းအတီးတီးကရှုတ်ချကြောင်းထုတ်ပြန်ကြေညာချက်တွေရှိတဲ့အပြင်အဆိုပါကျွလုံနဲ့တမရတော်သားနှစ်ဦးကိုစစ်ဆေးကန်အရဥပဒေနဲ့အညီအရေးယူသွားမှာဖြစ်ကြောင်းလည်းတမရတော်တရင်မှန်ပြန်ကြားရေ ဒီကနှစ်ထောင်ခန့်ကိုသင်ယူပြီးရှမ်းကြီးလက်လူစုရဲ့သင်ယူချမ်းကြီးအကအနေနဲ့အစားထိုးပေးရတာကိုဒေသခံတွေကလက်မခံကြပါဘူး။တောင်သူတွေကနေတောင်ကြီးမြို့ပေါ်တက်ပြီးထိန်းသာဟိုတယ်မှာသတင်းစာရှင်းလင်းပွဲတရားကိုဇူလိုင်လ20ရက်နေ့ကပြုလုပ်ခဲ့ပါတယ်။စီစဉ်မြို့နယ်ပို့တိုင်းသားကျေးရွာ9ရွာက တောင်သူ95ဦးပိုင်မြေကထောင်964ချီမြန်တိုင်ရင်ခမရ426ဦးနဲ့လေးရ24ဦးကနေထောင်964ဦးနဲ့တုံးက3ယူထားတာဖြစ်ပြီးအခုရှမ်းရွာကုန်းစွကျေးရွာအုပ်စုနဲ့ပန်းစုံရွာနာကနာတောင်900ဦးနဲ့သင်းယူမြေကနေရာခန့်နဲ့အစားထိုးမြေပြန်ပေးဖို့ပြင်ဆင်နေတာကိုပို့တောင်သူရှမ်းတောင်သူတွေကသဘောမတူကြဘူးလို့ကျေးရွာအုပ်စုရေးမှူးဦးကောလေးရကပြောပါတယ်။
ရခိုင်လက်နက်ကင်အင်အင်းနဲ့မြန်မာတပ်မတော်အကြားဆက်မဲ့ဖြစ်ပေါ်ရာဒေတာချင်းပြည်နယ်တောင်ပိုင်းပလဝမြို့နယ်မှာအထက်တန်းကျောင်းတစ်ကျောင်းမှမဖွင့်လှစ်နိုင်သေးပါဘူး။2021တင်ညာတင်နှစ်အတွက်အခြေခံပညာအထက်တန်းကျောင်းတွေကိုဇူလိုင်လ21ရက်နေ့ကစပြီးကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့စီကံတတ်မှတ်ချက်နဲ့ကန့်ညီတဲ့ကျောင်းတွေကိုပြန်လည်ဖွင့်လှစ်ခဲ့ကြတာပါ။ ဒါပေမဲ့အထက်တန်းကျောင်းပေါင်း50နီးပါးရှိတဲ့ပလဝမြို့နယ်မှာတော့73ကျောင်းကဒါကျောင်းအလက်ခံနိုင်ကြပြီးကိုပြစ်ဆက်ကိုကာလကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့စီကံတတ်မှတ်ချက်တွေမပြည့်မီတာကြောင့်ဖွင့်လှစ်နိုင်ခြင်းမရှိတာလို့ပလဝမြို့နယ်ပညာရေးမှူးဆလိုင်းအောင်မင်းကပြောပါတယ်။
ကချင်ပြည်နယ်မှာဝင်ရောက်ရှင်ပြန်ကြမဲ့နိုင်ငံရေးပါတီပေါင်း19ပါတီရှိပြီးပိုင်းနာပါတီ10ပါတီရှိနေတယ်လို့ပြည်နယ်ရွေးကောက်ပွဲကော်မရှင်ဖွဲ့ဝင်ခွဲပြည်နယ်ရွေးကောက်ပွဲအရာရှိသူညွန်ကြားရေးမှူးဦးထွန်းအောင်ခိုင်ကပြောပါတယ်။အခုနှစ်နိုဝင်ဘာလကျင်းနေ့မှာကျင်းပမဲ့အထွေထွေရွေးကောက်ပွဲမှာတော့2095ရွေးရောက်ရှင်ပြန်ခြင်းမရှိခဲ့တဲ့ပါတီတချို့လည်းလာရောက်ရှင်ပြန်ဖို့ရ မြန်မာတနင်္ဂနွေနှစ်ဆောင်းလစ်တဲ့သူသူယူကောက်ပွဲမှာဝင်ရောက်ရှင်ပြန်ကြမှန်ပါတီပေါင်း96ချောက်ပါတီရှိတယ်လို့ပြည်တော်စုယူကောက်ပွဲကော်မရှင်ကဇူလိုင်လ9ရက်နေ့ကထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်မြောက်ဦးမြို့ပေါ်ကလက်ကောက်စီမြို့ဦးကောင်းကျောင်းနဲ့တင်ယူစတဲ့စစ်ပေးဒုက္ခသည်စခန်းတွေမှာယာတီတုတ်ကွေးရောဂါဖြစ်ပွားမှုတွေရှိနေပါတယ်။အခုလိုရောဂါဖြစ်ပွားရတာဟာမိုးယာ ဒုက္ခတွေကိုကူညီပေးနေတဲ့နှစ်ဦးမြို့ခံကိုလင်းသိန်းကပြောပါတယ်နှစ်ဦးမြို့နယ်မှာဒုက္ခတွေစခန်းပေါင်း20ကျော်ရှိနေပြီးစခန်းနိုင်လိုလိုမှာယောဂဖြစ်နေပေမဲ့စရင်ကောက်ရုံမှမရှိသေးတဲ့အတွက်အရေးအတွက်အတိအကျကိုမပြောနိုင်သေးဘူးလို့သူကပြောပါတယ်ရခိုင်ပြည်နယ်တစ်ခုလုံးမှာဒုက္ခတွေပေါင်း20နီးပါးရှိနေပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါတနင်္လာနေ့တိုင်းကကမ်းခြေရီနဲ့ကျွန်းတွေကိုစီးပွားရေးလုပ်ငန်းရှင်တွေအတွက်အလွဲတကူချမှတ်ပေးဖို့ဒေသခံတွေကတိုင်းဒေသကြီးအစိုးရကိုတောင်းဆိုလိုက်ပါတယ်အမိရဲ့စုစည်းချက်ကိုနိုင်ငံအင်ကတင်ဆက်ထားပါတယ်ထဝယ်ခရိုင်လောင်းလုံးကျွန်းဆွယ်မှာခရီးသွားလုပ်ငန်းတွေအထူးလိုအပ်ဆိုပြီးတော့ဒေသခံတွေနဲ့မြေယာရေးစိတ်ဝင်စားသူတွေကိုအတိပ ပါတယ
်ဖက်ရှင်ကြောင့်လည်းပတ်သက်ပြီးတော့တန်းဒီပါကြီးအစိုးရသဘောထားမှတ်ချက်တောင်းနေအချိန်မှာဝန်ကြီးရာလက်ဆောင်ဝန်ကြီးဦးမြတ်ဆန်းပြောတာပြောပြောလို့မရတဲ့အထုတွေကိုပဲကိစ္စဖြစ်နေတယ်ဆိုတာကြီးရလေဒါအော့ကောင်းနေဗျာဒါပြည်သူတွေတင်တာလေအစိုးရတစ်ခုဟာကျွန်တော်ပြည်သူတွေနဲ့ဓာတ်ရိုက်ပတ်သက်နေတဲ့ဒီမဆန္ဒနဲ့မှာဒီမပြတာတဲ့ပြည်သူတွေလောက်တော့မဆန္ဒနဲ့မြင်နေရနေမပြတာအဲသူတို့အရေးကိုသူတို့ကိုယ်တိုင်ချောက်ပြောလို့မရဘူးအထုတွေဝဲဆိုတာဒါဒီနေ့တိုင်းတိုက်ဆိုတာဘယ်လဲဘာလဲဒါလေးကိုကျွန်တော်မေကောထုတ်ခြင်းပါလေ
စူလိုင်းလာ၄ရက်နေ့ကအရဖက်ဖွဲ့စီ၁၆ဖွဲ့နဲ့သူဒေသခံသံတွေရေလုတ်သားကထုတ်ပြန်တဲ့ထုတ်ပြန်ချက်တက်မှာသဝဲစရိုင်းတွင်ဧက140ရှိတဲ့ပဲ့စင်ကျွန်းကို Excellent Fortune Development Group ကုမ္ပဏီကဦးဆိုင်မျိုးဝင်းမြေနဲ့လုတ်ပိုင်ခွင့်ရှောင်သာမှုအပေါ်မှာတိုင်းဆိုရကသဘောထားမှတ်ချက်ပေးခြင်းပေါ်မှာဒေသခံတွေပဝင်မကြဖြစ်နေတာပါပက်စင်ကျွန်းဟာသဝဲဒေသတွင်ကန်ဒီ၅ဘာလုတ်ကန်နေတဲ့ခေစင်းရေသဆောင်ကျော်အတွက်အကြီးအအားထားရတဲ့ကျွန်းကျွန်းဖြစ်ပါတယ်။ဒီကျွန်းကိုကုမ္ပဏီလက်ထက်ထိုးအပ်လိုက်ရင်ဒေသခံတွေအသက်မွေးဝန်းကျင်လုပ်ငန်းခက်ခဲသွားမယ်လို့ပညစ်ကြီးရွာအုပ်စုဒေသခံဦးတင်သွေးကဆိုပါတယ်
။ကုမ္ပဏီကနေပြီးတော့ရှောက်ထားတဲ့ကျွန်းတနေရာပါတာပေါ့။အဲကျွန်းက17.3ဧကရှိတယ်။အဲကျွန်းကဒီရှမ်းမော်ရွာရောပညစ်ကျွန်းရောပညစ်ကြီးရွာလူတွေရောဒါနေစဉ်ဘဝရဲ့အဲ့တွေ့ကြောဆိုလည်းဟုတ်တယ်ဘာဖြစ်လို့လဲဆိုတော့အဲ့မှာဒီဂျွာနီနာချုပ်လူတွေကသွားပြီးတော့မှဒါငားမြတာတို့ပြီးလို့ရှိရင်ခရုကနန်းရှာဖွေတာတို့အဲ့ကျောင်းမှာခူအောင်ပြီးတော့မှပင်လယ်ထက်ကိုဆက်ပြီးတော့ဒါပိုက်ပစ်ထွက်ရတာတို့ငါးဖန်းထွက်ရတာတို့ဒါတွေကအဓိကနေရာဖြစ်တယ်ဒါကြောင့်မလို့အဲ့ကျောင်းကခုနကွန်မြူနတီကိုပိတ်လိုက်မယ်ဆိုလို့ရှိရင်ဒီကျွန်တော်တို့ဒီရှမ်းမော်ရွာနဲ့ပင်းရွာတော့ဒါအတိတ်ဒုက္ခရောက်ကြမှာပဲဖြစ်ပါတယ
်လောင်းလုံးမြို့နယ်တွင်ပက်စင်ကျွန်းကြောက်သွင်းကန်းချီဆက်လန်ကန်းချီနေရှိသည့်ပညစ်ကျွန်းဖို့ဖို့ကြောက်ကန်းချီဆိုတဲ့လောင်းလုံးကျွန်းဆက်ကြီးကန်းချီနဲ့ကျွန်းတွေကိုခီးသွွားလုပ်ငန်းအတွက်တနင်္လာတိုင်းဒေသကြီးအစိုးရနဲ့ပြည်ထောင်စုအစိုးရထံမှမြေယာလျှောက်ထားမှုဆောင်ရွက်နေတာကိုဒေသခံတွေကလည်းထောက်ပြထားကြပါတယ်ခင်ဗျာ
ဆက်ပြီးတော့2020အခြေထွေရွေးကောက်ပွဲမှာမိမိတို့တိုင်းသားပါတီတွေကိုမဲပေးဖို့တိုင်းသားကိုယ်စားလှယ်များရင်တိုင်းသားအရေးတွေမြင့်မားလာမယ်လို့တိုင်းသားနိုင်ငံရေးခေါင်းဆောင်တွေကပြောပါတယ်မိကလျာမွန်ကစူးစီးတင်ဆက်ထားပါတယ်နာမည်နိုဝင်ဘာလရွေးကောက်ပွဲမှာမဲပေးခွင့်ရှိတဲ့မွန်တိုင်းရင်းသားအလုံးကို့တိုင်းရင်းသားပါတီကိုပဲမဲပေးကြဖို့ဝန်ပြည်တစ်ပါတီဥက္ကဋ္ဌနိုင်ရန်သားကမွန်ဘာသာနဲ့ခုလိုပဲပြောပါတယ
်တကောက်မိုင်းဒီကောက်မိုင်းကပုတ်မွန်ကောင်နော်ကောက်ကောင်တော့ကိုပတ်တစ်ချာ
မဲပေးရမယ်ဆိုရင်ကို့မွန်ပါတီကိုမဲပေးပါတခြားလူမျိုးတခြားပါတီကိုဥစားမပေးပါနဲ့သူတို့ပါတီဟာသူတို့လူမျိုးတွေပတ်လှုပ်ဆောင်နေတာဖြစ်ပြီးတော့ကျွန်တော်တို့လူမျိုးတွေမပါပါဘူးနောက်တစ်ခုပြောချင်တာကတော့မွန်လူမျိုးဖြစ်ပြီးတော့မွန်ပါတီကိုမဝင်ဘူးတခြားပါတီဝင်ပြီးရွေးကောက်ခံမယ်ဒါကလည်းထောက်ခံဖို့မလိုဘူးဘာဖြစ်လို့လဲဆိုတော့သူတို့ပါတီရဲ့အထက်မိတ်ကိုပဲနာခံနေရတာဖြစ်ပြီးသူတို့ဆန္ဒတဘောတိုင်းလှုပ်ကန်ဆောင်ရွက်လို့မရပါဘူး
မြန်မာနိုင်ငံရဲ့အထင်ကရပါတီကြီးတွေရဲ့ထိပ်ပိုင်ဦးဆောင်သူများစုကမြန်မာကောင်းဆောင်တွေပဲဖြစ်နေပြီးတော့တိုင်းရင်းသားတွေကပြည်နယ်စည်းတွေမှာပဲတာဝန်ရှိကြတဲ့အတွက်ပြည်ထောင်စုပါတီလို့ကိုကိုကိုလိုသလိုနာမည်တက်ယူလို့မသိဘူးလို့လေချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ်စ
CNLD လက်ကြဥက္ကဋ္ဌပူးငိုင်ဆက်ကအခုလိုပြောပါတယ
် USDT မှာဖြစ်စီ NLD မှာဖြစ်စီအဲ့ဒီမှာကူးဆောင်တဲ့ဒီပုံကိုယ်တွေဟာပမာတိုင်းသားကောင်းဆောင်တွေအများစုဖြစ်နေတယ်သူတို့ကကူးဆောင်ပြီးတော့သူတို့က policy ကိုဆွဲတယ်တခြားသောပြည်နယ်ဒေသတွေကလူတွေကပြည်နယ်အဆင့်မှာပဲတာဝန်ရှိကြတယ်ပါတီဘဟုမှမရှိကြဘူးအဲ့တော့ဥဆောင်တာကလည်းဗမာတိုင်းသားကောင်းဆောင်ရဲ့ဥဆောင်နဲ့မူဝါဒဆွဲတာလည်းသူတို့ကပဲဆွဲတဲ့အခါကျတော့ဒီပါတီဟာပြည်တော်စုပါတီလို့ပြောလို့မရဘူး
။လာမယ့်ရွေးကောက်ပွဲမှာတိုင်းရင်းသားတွေကတက်ဆိုင်ရာမိမိတို့တိုင်းရင်းသားပါတီကိုတခဲနဲ့မဲပေးရင်ပြည်နယ်နဲ့ပြည်တော်စုအဆင့်ထွတ်တော်တွေမှာတိုင်းရင်းသားအမတ်ဦးရေများပြားလာမှာဖြစ်တဲ့အတွက်တိုင်းရင်းသားအရေးကပိုပြီးမြင့်မားလာမှာဖြစ်တယ်လို့လည်းလိုင်ဟန်တာကမွန်ပါတာနဲ့အခုလိုပဲပြောပါတယ်။
တော့ကတော့ဝရနေမွန်ပေါ်တော့ဟာမကနအမတ်မွန်တလာန်ဒီတော့မွန်နုတ်ကမွန်တလာ
ကျွန်တော်တို့မွန်ပြည်နယ်ထဲမှာပေါ့နော်မွန်မတ်တွေများလာရင်မွန်လူမျိုးဝင်ကြီးတွေများလာမယ်ဆိုရင်ဘလို့ပဲပြောပြောမွန်မျိုးသားကြီးကမြန်မာလာမှာဖြစ်တယ်အဲ့ဒါပြင်ပြည်တော်စုအစိတ်မှာဆိုရင်အမျိုးသားလွှတ်တော်ရောပြည်နယ်လွှတ်တော်မှာပါတိုင်းဒါမတ်တွေများလာမယ်ဆိုရင်တိုင်းဒါကြီးကိုအလေးပေးဆွေးနွေးမှုတွေပုံမူများပြားလာမယ်ဆိုရင်တိုင်းနာတွေရဲ့အရေးကလည်းမြင့်မားလာမယ်
တို့ပေမဲ့နိုင်ငံတော်သမ္မတဦးမြင့်ကလူမျိုးရေးဘာသာရေးအကြောင်းပြဆန္ဒမဲပေးရန်မပေးရန်ပြောဆိုခြင်းဟောပြောခြင်းကြေညာချက်ထုတ်ခြင်းအားပေးခြင်းလှုပ်ဆော်ခြင်းအချက်ပါဝင်ရွေးကောက်ပွဲဆိုင်ရာပြစ်မှုတွေကိုဥပဒေနဲ့အညီကင်တွယ်ချမှတ်သွားဖို့ဇူလိုင်လ6ရက်နေ့ကပြည်ထောင်စုရွေးကောက်ပွဲကမရှင်ဖွင့်တဲ့တိဆောင်ပွဲမှာမှာကြားခဲ့ပါတယ်ရှင်
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကရင်ပြည်နယ်ဖားပုံခရိုင်မှာရွာသူအမျိုးသမီးတဦးကိုတပ်မတော်ကပစ်တပ်ခဲ့တာနဲ့ပတ်သက်ပြီးဒေသခံလူထုတထောင်ကျော်ကခူတုထကျေးရွာမှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်အတွင်းတပ်မတော်ကနေကျေးလက်လူထုပိုင်းမြေအေက2000ခန့်ကိုသိမ်းယူပြီးမြေအေကနေရာနဲ့အစားထိုးပြန်ပေးမယ်ဆိုတာကိုဒေသခံတွေကလက်မခံကြပါဘူး။
တော်ရရှိတဲ့အခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းပါပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ VOE ရဲ့တောက်ကြံနေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါမယ်ခင်ဗျာ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဟာUNDP ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ်နဲ့အမေရိကန်နိုင်ငံဝါရှင်တန် DC မြို့အခြေစိုက် Georgetown တက္ကသိုလ်တို့နဲ့ပူးပေါင်းပြီးနိုင်ငံအသီးသီးကကိုဗစ်ကပ်ရောဂါအပအဝင်ကျန်းမာရေးပြဿနာတွေကိုစနစ်တကျဥပဒေပြဋ္ဌာန်းဆောင်ရွက်ခဲ့တဲ့ database အချက်အလက်စုဆောင်းထားတဲ့ဌာန COVID Law Lab ကိုစတင်တည်ထောင်လိုက်ပါတယ် WHO အကြီးအကဲ Tedros Adhanom Ghebreyesus ကိုတူတူကဝယ်လိုက်ပြီလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေးယိုရဲ့ပြောကြားချက်ကို WHO အကြီးအကဲကဖော်ချလိုက်ပြီးကိုရိုနာဗိုင်းရပ်စ်ကိုနိုင်ငံရေးနဲ့မရောရှက်ဖို့သတိပေးပြောကြားလိုက်ပါတယ်။အခုသတင်းပတ်အစောပိုင်းကဗြိတိန်နိုင်ငံကိုရောက်နေတဲ့ဝန်ကြီးပွန်ပေးယိုကဗြိတိန်လွှတ်တော်အမတ်တွေနဲ့ပို့ထူးနေကတကပိတ်တွေ့ဆုံဆွေးနွေးခဲ့ကြောင်း Times of London သတင်းစာမှာဖော်ပြပါတယ်။ Tedros ကိုတရုတ်အစိုးရကဝယ်လိုက်တဲ့ဆိုတဲ့ထောက်လှမ်းရေးသတင်းအချက်အလက်တွေရရှိထားကြောင်းနဲ့သူ့ကို WHO အကြီးအကဲဖြစ်2019ခုနှစ်မှာခန့်အပ်လိုက်ခြင်းဟာပြည်ချက်တည်းရဲ့ကြဆုံငန်းကိုရောက်သွားစေကြောင်းလဲလွတ်တော်အမတ်တင်တဲ့တွေ့ဆုံမှုတွင်ဝန်ကြီးပွန်ပေယိုကပြောကြားခဲ့တယ်လို့သတင်းမှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံတက်ဆက်စ်ပြည်နယ်ဟျူစတန်မြို့မှာရှိတဲ့တရုတ်ကောင်စီဝန်ရုံးကိုပိတ်ပစ်ဖို့အမေရိကန်ကအမိန့်ထုတ်လိုက်ပြီးတဲ့နောက်တရုတ်အစိုးရဘက်ကလည်းလက်စားချေတဲ့အနေနဲ့အမေရိကန်ကောင်စီဝန်ရုံးတချို့ပိတ်ပစ်ဖို့ညွှန်ကြားချက်ထွက်လာနိုင်တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။ပိပိဖို့ဖြစ်နိုင်ခြင်းရှိတဲ့နေရာတွေကတော့ရှန်ယန်ဒါမှမဟုတ်ဝူဟန်မြို့ကကောင်စီဝန်ရုံးနေဖြစ်တယ်လို့ဆိုပါတယ်။အမေရိကန်တန်တမာတွေတည်ဆောင်လာတဲ့လေယာဉ်ဟာတရုတ်နိုင်ငံရှန်ဟိုင်းမြို့ကိုပို့ထုနေတာထွက်ခွာသွားပြီးဖြစ်ပါတယ်။တက်ဆက်စ်ပြည်နယ်ဟျူစတန်မြို့ကတရုတ်ကောင်စီဝန်ရုံးကိုပိပိဖို့အမေရိကန်ကအမိန့်ထုတ်လိုက်ပြီးတဲ့နောက်တရုတ်နဲ့အမေရိကန်ကြားကတန်တမာဆက်ဆံရေးတင်းမာမှုတွေဖြစ်ပေါ်လာပြီးတဲ့နောက်ပိုင်းတရုတ်မှာရှိနေတဲ့အမေရိကန်တန်တမာတွေအပြောင်းလဲလုပ်ဖို့အမေရိကန်ဘက်ကအရှင်းပြင်းဆောင်ရွက်လာတာပါ။အရေးအတွက်အတိအကျမသိရတဲ့အမေရိကန်တန်တပန်တွေကိုတင်ဆောင်ထားတဲ့လေယာဉ်ဟာဗုထုနှစ်နောက်ပိုင်းမှာဝါရှင်တန်ကနေထွက်ခွာသွားကြောင်းဒီကိစ္စနဲ့နှိစက်တဲ့အတိုင်းဝိုင်းကိုကိုကာပြီးရိုက်တာသတင်းမှာဖော်ပြထားပါတယ်။တောက်ကြနေမနေ့ကအစီအစဉ်ကတော့ဒီလောက်ပါပဲခင်ဗျာ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမြမဆန်တော်ချိန်မနေ့၈နာရီကနေ၉နာရီထိလိုင်းနိုမီတာ16 19နဲ့41တို့ကနေပြန်လည်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOE ကိုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။တော်ရရှင်ပေါင်းကိုစိတ်နှပြကျမ်းမာရှင်လာနိုင်ကြပါစေကျွန်တော်ကတော့ဆုံးလိုက်ပါခင်
This program has come to you from the Voice of America, Washington.